Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ30ရက်တနင်္ဂနွေနေ့မနက်ခင်း VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/40/51လိုင်းလမီတာ190တို့အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမတင်ကီထိုက်ပါတောင်ကိုရီးယားမှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့မှာတော့တောင်မြောက်နှစ်နိုင်ငံစစ်မဲ့ဇုံကိုသွားမှာဖြစ်တယ်လို့အမေရိကန်တပ်ဖွဲ့တွေနဲ့လည်းတွေ့ဆုံပါမယ်ရခိုင်နဲ့ချင်းပြည်နယ်တို့မှာအင်တာနက်ပြန်ဖွင့်ပေးဖို့အမေရိကန်ပြည်အောင်စုကတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရှမ်းပြည်နယ်မိုင်းလာမြို့အထူးဒေသ၄ငင်းချမ်းရေး230ပြည့်အခမ်းအနားမှာငင်းချမ်းရေးဆွေးနွေးနိုင်ခြင်းနဲ့ပတ်သက်လို့
ဒီကိုင်းချင်းနေရာနဲ့ရှုပ်တွေ့တာပေါ့ဗျာရှုပ်တွေ့တယ်နောက်တစ်ခုကအေးရောဘာရောလဲမြို့မချက်ကရမ်းမြင့်နေတဲ့ဆက်ကကြတော့တမ်းမတော်နဲ့လည်းထိတ်ထိတ်တွေ့နေ
နိုင်ငံရေးလိလတုံသက်သူဦးအေးမောင်ကျော်ရဲ့အမှတ်ချက်နဲ့တူနားဆင်ကြရမှာပါတခါထိုင်းမြန်မာနယ်စပ်18နေရာကိုထိုင်းမှုရတက်ဖွဲ့ကစီးနှင်းရှာဖွေရမှာလာဟုတိုင်ရင်သာမှုရစေးရောင်းသူ၄ဦးကိုဖမ်းဆီးခဲ့တဲ့သတင်းလွှာကိုလည်းနားဆင်နိုင်ပါတယ်အဲဒီနောက်တနင်္ဂနွေနေ့မနေ့ခင်းတိုင်းနားဆင်နေကြဦးအောင်ခင်ရဲ့မြန်မာအရေးတုံသက်ချက်အမေရိကန်စတိုင်အီရန်သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်တို့ကိုနားဆင်ရဖို့ရှိပြီးစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်ကိုလည်းနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ဇွန်လ30ရက်တနင်္ဂနွေနေ့မနေ့ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါမယ်ရှင
်။တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်နှင်းမြောင်နိုင်ငံစစ်မဲ့ဇုံကိုတွားရောက်မှာဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေခြံကိုလည်းတွားရောက်မဲ့အစီအစဉ်နဲ့ပါဝင်သူရဲ့ဒီကနေ့အစီအစဉ်တွေကိုပြောဆိုထားပါတယ်။နေဆက်မှာသူနဲ့တွေ့ပြီးလက်ဆွဲနှုတ်ဆက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုTwitter လူမှုကွန်ရက်ကနေစနေနေ့ကဖိတ်ကြားခဲ့တာနဲ့ပတ်သက်လို့တော့သမ္မတထရန့်ကရည်ညွှန်းပြောဆိုထားတာမရှိပါဘူး။ဒီကနေ့တနင်္ဂနွေနေ့မနက်မှာတော့သမ္မတထရန့်ကတောင်ကိုရီးယားစီးပွားရေးခေါင်းဆောင်တွေကိုမိန့်ခွန်းပြောမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့သမ္မတအင်ဒိုမှာတွားရောက်တွေ့ဆုံမှာပါ။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံစစ်မဲ့ဇုံကိုနေကင်းပိုင်းမှာတွားရောက်မှာဖြစ်ပြီးအမေရိကန်ကိုပြန်လည်မထွက်ခွာခင်မှာတော့အိုဆန်လေတပ်အခြေစိုက်စခန်းမှာအမေရိကန်တပ်ဖွဲ့တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီချင်းဖင်တို့တွေ့ဆုံခဲ့ပြီးနောက်အမေရိကန်ကတရုတ်နိုင်ငံအပေါ်ကုန်သွယ်ကွန်တွေနောက်ထပ်တိုးမြှင့်ကောက်ခံသွားမယ့်ကိစ္စကိုအခုလောလောဆယ်မှာရပ်ဆိုင်ပြီးနှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးမှုတွေဆက်လုပ်သွားဖို့သဘောတူခဲ့တယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့တရုတ်နိုင်ငံအပေါ်ကုန်သွယ်ကွန်တွေတိုးမြှင့်ကောက်ခံသွားမယ့်ကိစ္စကိုတော့အခုလောလောဆယ်မှာရုပ်သိမ်းသွားမှာမဟုတ်ဘူးလို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။ဒါ့အပြင်အမေရိကန်ကုမ္ပဏီတွေတရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီဟွာဟွေးရဲ့ကုန်ပစ္စည်းတွေကိုရောင်းဖို့သူ့အနေနဲ့ခွင့်ပြုသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံအိုဆာကာမှာကျင်းပတဲ့ G20 ထိပ်သီးညီလာခံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမေရိကန်ထောက်လိုင်းဌာနတွေကဟွာဝေးရဲ့နည်းပညာ software တွေဟာအမေရိကန်မျိုးသားလူမျိုးရေးကိုချိန်ချောက်လောင်နိုင်တယ်လို့သတိပေးထားတာဖြစ်ပါတယ်။ဟွာဝေးကိစ္စကတော့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးဆွေးနွေးပွဲတွေမှာအဓိကဒါဆွေးနွေးမှာမဟုတ်ပဲနောက်ဆုံးမှဆွေးနွေးရမယ့်သဘောတူထားတယ်လို့သူကပြောပါတယ
်။မွေးရတိုက်ဖြစ်ရေးဆံရွက်ချက်အနေနဲ့အမေရိကန်တောင်ပိုင်းမက္ဆီကိုနဲ့နယ်စပ်မှာဒေါ်လာ 1.5 ဘီလီယံအသုံးပြုပြီးအစိုးရကတိုင်းတည်ဆောက်မဲ့အပေါ်တရားသူကြီးတဦးကတားမြစ်မိတ်ချလိုက်တာကိုအယူခံဝင်မယ်လို့သမ္မတဒေါ်နယ်ထရန့်ကစနေနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ်။အယူခံဝင်ရေးဆောင်ရွက်နေပြီဖြစ်ပြီးအယူခံအနိုင်ရမယ်လို့ထင်ကြောင်းသမ္မတထရန့်ကဂျပန်နိုင်ငံအိုဆာကာက G20 ခေါင်းဆောင်များအစည်းအဝေးသတင်းစာရှင်းလင်းပွဲအတွင်ပြောဆိုတာဖြစ်ပါတယ်။မဖြစ်လာစရာအကြောင်းမရှိဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။အမေရိကန်နဲ့မက္ဆီကိုနယ်စပ်မှာတိုင်းဆောက်ဖို့သမ္မတထရန့်ကကြိုးစားနေတာဖြစ်ပြီးအခုချိန်ထိတော့လွှတ်တော်ရဲ့အတည်ပြုချက်လည်းမရသေးပါဘူး။တခြားရွယ်ချက်နဲ့အသုံးပြုဖို့လွှတ်တော်ကချထားပေးတဲ့ရန်ပုံငွေဒေါ်လာ 6.8 ဘီလီယံထဲကနေတိုင်းဆောက်တာမှာအသုံးပြုနိုင်ရည်အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာသမ္မတထရန့်အဆိုအရကနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တာပါ။ဒီနေ့ဆက်တိုင်းတိဆောက်ရေးကိုတော့အဖွဲ့အစည်းတွေနောက်ကယ်လီဖိုးနီးယားပြည်နယ်အပါအဝင်ပြည်နယ်တွေကသဘောမတူကြပါဘူး Kakwe wunyi tana jambong wego, muye daipia ye yiwe donpiraga, ubere ne mini wulu bigere tabja nirunga, California bine Auckland-a, sienzu koyo deaduji Haywood Gilliam nga sienje chakera psepari.
Saramatiyani matange, Afghan nyinyan yi dbo tunyi mujali melu, American ga, yo linjao, American ngayi wunyi Mike Pompeo, Georgia gave ye pine chamawe, Katanangama, American Taliban suni wadi at the fan. ပြန်စနိုင်ခဲ့ပါတယ်ဆွေးနွေးဝဲညှိနှိုင်းမှုတွေပြန်စနေပြီလို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရမူဂျာဟစ်ကအီဗီဒရင်ဌာနကိုအတီးပြုပြောပါတယ်အမေရိကန်ဘက်ကညဉ့်ညဉ့်ကြီးကိုယ်စားလှယ်အဖြစ်ဆမ်မေးခါလီဇက်ကိုခန့်အပ်ခဲ့ပြီးပြီးခဲ့တဲ့နှစ်တည်းစတင်ကျင်းပခဲ့တဲ့အမေရိကန်တာလီဘန်အကြီးအကျယ်ဆွေးနွေးပွဲတွေရဲ့နောက်ဆက်တွဲဖြစ်မနေ့တုန်းကခုနှစ်ကြိမ်မြောက် Taliban တွေက Afghan ကိုအကာအကွယ်ပေးသွားရေးဆိုတဲ့ကိစ္စတွေကိုပြောဆိုဆွေးနွေးကြတာဖြစ်ပါတယ်
ဒီအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေမြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေမနေ့ခင်းသတင်းတွေကိုနားဆင်ကြည့်ကြရတာဖြစ်ပါတယ်ရှင်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းကဒေသတွေမှာမြန်မာစွန့်ရဘက်ကအင်တာနက်ဖြတ်တောက်ထားတာကိုအမြန်ဆုံးပြန်ပြီးဖွင့်ပေးဖို့အမေရိကန်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတွေတက်ရောက်ခန်းဆားနေရတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းအင်တာနက်တွေဖြတ်တောက်ထားတဲ့အပေါ်အမေရိကန်ကအထူးပဲစိုးရင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Morgan Rodriguez ကကြေညာချက်ထုတ်ပြောဆိုတာဖြစ်ပါတယ်။ရခိုင်နဲ့ချင်းပြည်နယ်တို့ကဒေသတချို့မှာအင်တာနက်တွေဖြတ်တောက်ထားတာကြောင့်လူရည်တက်တန်းလောက်အင်တာနက်အသုံးပြုဆက်သွယ်မှုတွေပြတ်တောက်သွားစေတယ်လို့လည်းကြီးညာချက်မှာဖော်ပြပါတယ်။အင်တာနက်ပြန်လည်အသုံးပြုခွင့်ရအောင်ဖွင့်ပေးလိုက်ခြင်းအပြင်ဒေတာရင်းမှာနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်တရားဥပဒေစိုးမိုးရေးအစိုးရကဆောင်ရွက်နေပါတယ်လို့ပြောဆိုထားချက်တွေအပေါ်ပို့ပြီးတော့ပွင့်လင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုရှိလာမယ်အပြင်နိုင်ငံတကာမှာမြန်မာအစိုးရဂုဏ်သိက္ခာထိခိုက်မှုကိုလည်းထိနေသိနေဖြစ်သွားစေမယ်လို့အမေရိကန်နိုင်ငံချာရေးဌာနပြောခွင့်ရရဲ့ကြေညာချက်ကဖော်ပြပါတယ်။အကြမ်းဖက်မှုတွေအဆုံးသတ်နိုင်ရေးတွေ့ဆုံဆွေးနွေးကြဖို့အကြမ်းဖက်မှုဖြစ်နေတဲ့ဒေသတွေအတွင်းလူသားချင်းစာနာထောက်ကူမှုအပြည့်အဝရရှိစေရေးနောက်မီဒီယာတွေဝင်ရောက်ခွင့်ရဖို့နဲ့လူ့ခွင့်ရေးချိုးဖောက်သူတွေကိုတရားဥပဒေနဲ့အညီအပြစ်ပေးအရေးယူနိုင်ရေးဆောင်ရွက်ချက်တွေအပေါ်အမေရိကန်ပြည်ထောင်စုဘက်ကဆက်ပြီးတော့ထောက်ခံပံ့ပိုးပေးသွားမယ်လို့လည်းနိုင်ငံချာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ရခိုင်ပြည်နယ်တွင်နဲ့ချင်းပြည်နယ်တွင်တချို့ဒေသတွင်မှာတော့ရခိုင်လက်နက်ကိုင်တပ်အေအေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေတံကိုခံနေကြရဆဲဖြစ်ပါတယ်။ဒေသတွင်မှာလူပေါင်း3000ကျော်ထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပြီးအခုချိန်ထိထာနေမပြတ်နိုင်ကြသေးပါဘူးရှင
်။မလေးရှားနိုင်ငံပီနန်ကျွန်းဂျော့ချ်တောင်းမြို့ရဲ့စင်ကြေဘုံဘတ်တူဖာရင်ဂီလန်ကအပန်းဖြေရိတ်တာတစ်ခုမှာညီရင်းနိုင်ငံတိဆောက်နေတုန်းဇွန်လ25ရက်နေ့ကမြေပြိုကျတာကြောင့်အဲ့ဒီမှာအလုလုနေတဲ့မြန်မာအမျိုးသား၄ဦးတည်ဆုံသွားတယ်လို့ဒေသခံရဲမှုကပြောကြောင်းမလေးရှားအွန်လိုင်းသတင်းစာ The Star မှာဖော်ပြပါရတယ်။တည်ဆုံသူတွေဟာမောင်စံပြ38နဲ့နိုင်ကျော်ရင်49နဲ့မောင်ထွေး38နဲ့ဦးအောင်ထွန်းအေး49နှစ်တို့ဖြစ်တယ်လို့ဆိုပါရတယ်။ပြီးခဲ့တဲ့အင်္ဂါနေ့ည9နာရီကျော်တုန်းကအခုလိုအဖြစ်ဆုံးနဲ့ကြုံရပြီးအလောင်းတွေကိုပြန်လည်ရှာဖွေတွေ့ရှိချိန်မှာစစ်ဆေးချက်တွေအရတည်ဆုံသွားတဲ့မြန်မာ၄ဦးစလုံးစီမှာတရားဝင်ဆိုင်ရွက်စရမ်းနေမရှိဘူးလို့ဒေသအာဏာပိုင်တွေကပြောပါတယ်။ကနဦးစုံစမ်းစစ်ဆေးချက်ရဘတ်တူဖရင်ဂီလန်နဲ့အပန်းဖြစ်ရေးတာကြားမှာရှိတဲ့တောင်ကုန်းတစ်ခုကရေးတိုက်စားပြိုကျလာနိုင်တဲ့အနေအထားကြောင့်အပန်းဖြစ်ရေးတာပိုင်ရှင်ကဦးအောင်ထွန်းအေးကိုမြေဒိန်းနိုင်ငံဆောက်ပေးဖို့အလို့အပ်ခဲ့ကြောင်းဦးအောင်ထွန်းအေးဟာအဲ့လိုဆောက်လုပ်ဖို့အတွက်ထိမ့်သိမ်းရေးဒီနောက်ထပ်သူ့ရဲ့မိတ်ဆွေ၃ဦးကိုငှားရမ်းခဲ့ကြောင်းသူဟာအပန်းဖြေရိတ်တာမှာဝန်ထမ်းဖြစ်အလုပ်လုပ်ခဲ့တာ၃နှစ်ကြာခဲ့ပြီဖြစ်ကြောင်းသိရပါတယ်။မြေဒိန်းနိုင်ငံဆောက်မဲ့သူတွေရဲ့ဒီတည်ဆုံသွားတဲ့အလောင်းကိုတက်ဆိုင်ရာမိသားစုတွေစီပြန်လည်အနှံ့နိုင်ဖို့မလေးရှားမှာရှိတဲ့မြန်မာတန်ယုံကလှုပ်ဆောင်နေကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ်။
ပြန် လဲ အသုံး ပြု နိုင် တဲ့ ပလတ်စတစ် တွေ လို့ မမှန် မကန် တစိက ကတ် ထား တဲ့ အမှိုက် တွေ ချက် ထား တဲ့ ကွန်တိန်နာ 69 လုံး တင် ဆောင် ထား တဲ့ တင်ဘော က ဖိလစ်ပိုင် နိုင်ငံ က နေ ကနေဒါ နိုင်ငံ ကို စနေ နေ့ မှာ ဆက်ရောက် သွား ပြီ ဖြစ် ပါတယ် ဒါကြောင့် လဲ နှစ် နိုင်ငံ ကြား တန်တမာ ရေး မပြေလည် မှု ထိ ဖြစ် ခဲ့ ရ တဲ့ 2013 ခုနှစ် က စခဲ့ တဲ့ အငင်း ပွား မှု ကို လဲ အဆုံး တက် လိုက် နိုင် ပြီ ဖြစ် ပါတယ် ဖိလစ်ပိုင် က နေ ပြန် ပို့ လိုက် တဲ့ အမှိုက် ကွန်တိန်နာ တွေ တင် ဆောင် လာ တဲ့ တင်ဘော က ကနေဒါ စိတ်ကမ်း ကို ဆက် ကတ် ထား ပြီ ဖြစ် ပါတယ် Metro Vancouver ပြောကွင်းရာ Sara Luke ကတော့ ဒီအမှိုက်တွေကို Barnaby က အမှိုက်က နေ swine in ထုတ်တဲ့စီကို ပို့မှာ ဖြစ် ပြီး မီးရှို့ ပြင်မယ် လို့ ပြောပါတယ် ဆယုံက သတင်းပတ်ကုန် ဘိုင်းမှာ အမှိုက်တွေ လက်မခံ နိုင်တာကြောင့် ဘယ်ချိန် အမှိုက်တွေ ပို့နိုင်မလဲ ဆိုတာတော့ မသေးသေးဘူး လို့ ပြောပါတယ် အမှိုက်တရက်တွေကို ပြန်လည် အသုံးပြုနိုင်တဲ့ plastic တွေ အဖြစ် တစိက်ကပ်ပြီး ကနေဒါ က နေ 2013 ခုနှစ် နဲ့ 2014 ခုနှစ် တို့မှာ ဖိလစ်ပိုင် ကို တင်းမော နဲ့ တင်ပို့ခဲ့တာပါ ဒီအမှိုက်တွေကို ပြန်ပို့ဖို့ 2016 ခုနှစ်ပိုင်း ဖိလစ်ပိုင် တရားရုံး က အမိန့်ချမှတ်ခဲ့တာ ဖြစ်ပါတယ်ရှင်
ဇူရန်နိုင်ငံမှာ ဆေးအုပ်ချုပ်ရေးကို စန့်ကျင်ဖို့ တနင်္ဂနွေနေ့ လုပ်မဲ့ လူတုစုပေါင်း ဆန္ဒပြပွဲကြီး မတန်ခင် စနေနေ့တော့ ဆန္ဒပြ ခေါင်းဆောင်တွေ ကျင်းပဖို့ စီစဉ်ထားတဲ့ သတင်းစာ ရှင်းလင်းပွဲကို RSF လို့ ခေါ်တဲ့ ဇူရန် လုံခြုံရေး အထူးတပ်ဖွဲ့က တားမြစ်လိုက်ပါတယ် Alliance for Freedom and Change ဆိုတဲ့ လူတုလှုပ်ရှားမှုကြီးမှာ လူတစ်သန်းလောက် မျိုးနှစ်မျိုးမှာ ကြီးတက်ဆန္ဒပြဖို့ မှန်းနားပါတယ် ဆေးအုပ်ချုပ်ရေးကနေ ရတားတွေ လက်ထဲ အာဏာလွှဲပြောင်းပေးဖို့ ဒီဆန္ဒပြပွဲကနေ တောင်းဆိုမှာ ဖြစ်ပါတယ် ဒီဆန္ဒပြပွဲမတိုင်ခင် တောက်ကြနေတုန်းက အတိုက်ခံ ခေါင်းဆောင် တို့ကို ဖမ်းဆီးသွားတယ် လို့ဆိုပါတယ်
တနင်္ဂနွေနေ့မနက်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိကြီးထိုင်တဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်ခုမနက်ခင်ဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမိုင်းလားမြို့မှာကျင်းပမဲ့အထူးဒေသ၄ငင်းချမ်းရေး၂၃၀ပြည့်ပွဲမှာငင်းချမ်းရေးဆွေးနွေးကြမယ့်အလားအလာတွေကိုနားဆင်ကြရမှာပါ ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာမြို့မှာကျင်းပမဲ့အထူးဒေသ၄ငင်းချမ်းရေး၂၃၀ပြည့်အခမ်းအနားကိုရောက်ရှိနေတဲ့အစိုးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာအလွတ်သဘောတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီဆွေးနွေးပွဲမှာပိုင်လစ်ထရက်ခေါ်နှစ်ဖက်အပြည့်ရဆာချုပ်မူချမ်းကိုအစိုးရဘက်ကပြန်လည်ပေးအပ်ဖို့ရှိနေသလိုဆွေးနွေးပွဲရလဒ်ပေါ်မ
ချင်ပါမယ်ရှမ်းပြည်နယ်အထူးဒေသလေးရဲ့ငင်းချိုင်းရင်230ပြည့်အခမ်းအနားကိုတရောက်ဖို့ရောက်ရှိနေတဲ့အစိုးရရဲ့ငင်းချိုင်းရင်ကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဟာငင်းချိုင်းရင်ပွဲတော်ကျင်းပမဲ့နေ့မှာပဲနှစ်ဖက်တွဲဆုံဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်စနေနေ့ကကျင်းပတဲ့ငင်းချိုင်းရင်ပွဲအကြုံညစာစာပွဲမှာအစိုးရငင်းချိုင်းရေးကော်မရှင်အတွင်းရင်မူဦးခင်စောဦးကိုသတင်းမီဒီယာတွေကအလွတ်သဘောတွဲဆုံဆွေးနွေးပွဲရှိနိုင်မလားလို့မေးမြန်းရမှာသူကအခုလိုပြောပါတယ
်ရှိပါတယ်ကနော် maybe tomorrow ပေါ့အခုတွေ့မယ်ဆိုတော့အလွတ်သဘောဖြစ်တဲ့ကြောင့်ထူးခြားတဲ့ရလတ်တော့ရှိမှာရှိတယ်အဲကျွန်တော်တို့ပြောချင်တဲ့ trap ကိုကျွန်တော်တို့သူတို့ပေးခြင်းအဲ့ဒီအပေါ်မှာကြာမှာသူတို့အတွင်းကြီးမှာဆွေးနွေးပြီးတော့မှပဲကျွန်တော်တို့နောက်တစ်ချိန်ကြာမှာလာတာနေ့စိတ်ဆွေးနွေးကြာမှာပါ
နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာအေဘီလာကုံကမူဆယ်မြို့မှာတွေ့ဆုံစဉ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်ကဘိုင်လက်ထရယ်ကော့နှစ်ဖက်အပြည့်ရဲ့စာချုပ်မူကြမ်းကိုအစိုးရထံပေးပို့ခဲ့ပါတယ်။ဒီမူကြမ်းပေါ်မှာအစိုးရဘက်ကပြန်လည်တုံ့တက်ပြီးမဟာမိတ်အဖွဲ့စီကိုပေးပို့မှာဖြစ်ပါတယ်။တွေ့ဆုံဆွေးနွေးမဲ့ဇွန်လ30ရက်နေ့ဟာတက်မရော်ကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်း၅တိုင်းမှာအပြည့်ရဲ့ကြီးညာထားတဲ့နောက်ဆုံးရက်ဖြစ်ပါတယ်။ဒီဆွေးနွေးပွဲအပေါ်မှာမူတည်ပြီးအပြည့်ရဲ့တက်တန်တိုးနိုင်ကြောင်းလည်းဦးခင်စောဦးကပြောပါတယ်။
ဘာပဲတွေ့ပြီးတော့မှာပေါ့ကျွန်တော်တို့ activity တွေရှိလာရင်တမ်းတော်ဘက်ကလည်းသူချင်းနေမှာပေါ့
ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ရဲ့ဥက္ကဋ္ဌတက်အိုက်ဖုံးကတော့တွဲဆုံဆွေးနွေးရေးအတွက်ညှိနှိုင်းနေစေဖြစ်ကြောင်းစနေနေ့ညနေပိုင်းကပြောပါတယ်အဲ့
ဒါကတော့ကျွန်တော်ညှိနှိုင်းနေပါတယ်ညှိနှိုင်းနေပါတယ်ကျွန်တော်ကဒီမဲ့မမှုလို့ဆိုတာတော့ညနေပိုင်းဖို့မနေ့ပိုင်းမှာကျွန်တော်ပြောလို့ရတယ်
လောလောဆယ်မှာ PSLF TNLA တအန်းပလောင် MNDAA ကိုကန် AA ရခိုင်အဖွဲ့ရင်းတဲ့အတူ KRO တချင်းအဖွဲ့နဲ့လည်းညှိနှိုင်းနေကြောင်းပြောပါတယ် PSLF TNLA ကဘိုးကော်မတီ6လပတ်စည်းဝေးပြီးဒီကနေ့ကြီးညာချက်ထုတ်ပြန်ရမှာတော့ရခိုင်ပြည်နယ်အပါအဝင်တနိုင်ငံလုံးအပြစ်ခတ်ရစေးရေးကိုတောင်းဆိုထားပါတယ်ဒီတောင်းဆိုချက်ပေါ်မှာနိုင်ငံရေးလှိလာသုံးသက်သူဦးအေးမောင်ကျော်ကအခုလိုသုံးသက်ပါတယ်
နိုင်ငံပွဲတွေကတော့အဲ့လိုပဲဆန္ဒရှိမှာပါပဲเนาะအဲဒါပေမဲ့ရခိုင်ရှင်တွေကလည်းရှုပ်ထွေးတာပေါ့ဗျာရှုပ်ထွေးတယ်နောက်တစ်ခုက အဲဒီလိုပါလို့လည်းမြန်မာချက်ကရမ်းမြင့်နေတယ်ဆိုတာကြတော့တမလို့နဲ့လက်ထက်တိုက်တွေ့နေတဲ့အချိန်မျိုးမှာတော့နည်းနည်းတော့ခက်မှာပေါ့ကျွန်တော်ထင်တာလေနည်းနည်းတော့ခက်မှာနောက်တစ်ခုကရိုဟင်ဂျာပေါ့နော်ဒီဘင်္ဂလီတွေကလည်းဒီမှာငင်းနေရှိတယ်လှုပ်ရှားမှုတွေလှုပ်လာနိုင်မယ်လို့သတင်းတွေရှိနေတယ်အဲ့တော့အဲ့ဒါတွေပါရောတက်လာလို့ရှိရင်တော့ရကန်နည်းနည်းခက်နေတယ်
လက်ရှိကျင်းပမဲ့အထူးဒေတာလေးငင်းချိုင်းရဲ့သုံးဆက်ပြေခန္ဓာကိုအစိုးရရဲ့ငင်းချိုင်းကိုယ်စားလှယ်အဖွဲ့အဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းကခေါင်းဆောင်တွေပါဝင်တက်ရောက်တယ်လို့ပြည်ထောင်စုကြံခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့လည်းတက်ရောက်လာပါတယ်
ကိုမိုးစောပြောပြခဲ့တာပါရှင် အခုထိုင်းမြန်မာနယ်စပ်ကမူရစေဝအဖမ်းစီသတင်းတစ်ပုဒ်ကိုနားဆင်ကြရပါမယ် ထိုင်းမြန်မာနယ်စပ်ကနေရာစက်ခွန်နှစ်နေရာကိုထိုင်းမူရစ်နှိမ်နင်းရေးတပ်နဲ့နေမြေကန်တပ်တွေပူးပေါင်းစီးနင်းရမှာမူရစ်စေဖြန့်သူ၄ဦးနဲ့ထိုင်းဘတ်ငွေ၃တန်း၃၀ကျော်ကိုဖမ်းဆီးရခဲ့တဲ့အကြောင်းထိုင်းရဲတပ်ဖွဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဖမ်းဆီးရမိသူတွေဟာလာဟုတိုင်ရင်သားတွေဖြစ်ပြီးမူရစ်စေတွေကတော့မြန်မာနိုင်ငံဘက်ကတင်သွင်းလာတာဖြစ်တဲ့အကြောင်းထို
ลาวจายินดามุยเสวายางแหวนแผ่นฉีนี่ดูดิฮะญาติมาบักก็เลยมุยเสวานี่โกตื่นตื้งแก่พี่ไทยနိုင်ငံတွင်ကိုဖြန့်ချီရောင်းချနေတာကြောင့်လာဟုတ်တိုင်းရင်သားတရားခံ၄ဦးကိုဖမ်းဆီးခဲ့ကြောင်းမุยเสวาနေနေတက်ဖွဲ့ဒုဗိုလ်ချုပ်ဖွန်ချိုင်းကျရဝုံကဂျွန်လ၁၉ရက်နေ့မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာခုလိုပြောသွားပါတယ်ဒါပေမဲ့ခိုင်ခေါင်းလာဦးလည်းဟဲ့ဒါကပြင်ဆွေမှု
က်ချင်းလိုက်ဖျင်ကနေဝင်ရောက်လာနေတဲ့စိတ်ကြွစီပြား10000လောက်ကိုလည်း3ရက်ဆက်တိုက်ဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းရနာဘဏ္ဍာရီကဆိုပါတယ်ထိုင်းမြောက်ပိုင်းကနေတည်လာတဲ့စိတ်ကြွစီ4000ဒီပါတည်ဆောင်လာတဲ့ရင်တန်းကိုကံဖယ်ဖက်ခရိုင်အတွင်းမှာပဲတရခံ6ဦးနဲ့အတူလက်ရဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းနိုင်ငံဘဏ္ဍာမျိုးဝိရနေနေရေးဌာနချုပ်မှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာထုတ်ပြန်သွားခဲ့ပါတယ်ဇက်တိုက်ဖမ်းပြီးတဲ့တရခံ9ဦးထဲမှာတော့တောင်ပေါ်တိုင်းရင်းသားတွေအများစုပါဝင်နေတယ်လို့လည်းဆိုပါတယ်ဒါအပြင်ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ကျောင်းနိုင်ကိုအတွင်းမှာပဲမူရင်မောင်ကိုသမားတွေဖွဲ့ထားတဲ့စိတ်ကြွစေးပြား94သိန်းကိုလည်းထိုင်းနယ်ခြားဆောင်335တက်ဖွဲ့ကတွစ်ရှိသွားခဲ့တာကြောင့်ဒီအပိုင်းအတွင်းမှာပဲကာလတံပိုးဗန့်ဝေတန်းပေါင်း2000ကျော်တံပိုးရှိတဲ့စိတ်ကြွစီပြား10သန်းလောက်ဖမ်းမိခဲ့တယ်လို့ဆိုပါရယ်2019ခုနှစ်ဇွန်လ26ရက်နေ့အပီပီဆိုင်ရာမူရစေဝါတိုက်ချဲ့ရေးနေ့မှာတော့ထိုင်းမြန်မာနယ်စပ်ကနေဒီနှစ်အတွင်းမှာဖမ်းမိခဲ့တဲ့ဗန်းဝင်တန်ပေါင်း2000ကျော်တံပိုးရှိတဲ့မူရစေဝါတွေကိုထိုင်းနိုင်ငံကမီးရှို့ဖျက်ဆီးခဲ့ပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်အစိုးရနဲ့တွေ့ဆုံဆွေးနွေးတဲ့လက်နက်ကိုင်18ဖွဲ့ထဲမှာတပြည်လုံးအပြစ်ရသဘောတူစာချုပ်ကိုလက်မှတ်ထိုးတဲ့အဖွဲ့10ဖွဲ့နဲ့မထိုးရသေးတဲ့9ဖွဲ့ရှိပါတယ်။လက်မှတ်မထိုးတဲ့9ဖွဲ့ကိုဦးဆောင်နေတဲ့ဝတ်တပ်ဖွဲ့အကြောင်းဦးအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်။
ငွေရဲအေတီလာကဝပီသွေးစည်းညီရေးပါတီနဲ့ဝတ်တပ်ဖွဲ့ရဲ့အနှစ်30ပြည့်အခမ်းအနားပန်းဆန်းမှာကျင်းပပါတယ်ဝတ်စစ်ပီ8000ကျော်လောက်လက်နဲ့ကြီးငယ်မျိုးစုံနဲ့စီရေးပြကြပါတယ်စီရေးပြအခမ်းအနားတွေမှာနေပြည်တော်ပြီးရင်ပန်းဆန်းဟာအကြီးဆုံးပဲလို့ပြောနိုင်ပါတယ်ဒါကြောင့်ဝတ်တွေဟာစင်ပြိုင်အစိုးရနဲ့စင်ပြိုင်တတ်မတော်တည်ထောင်နေတယ်လို့ဇွန်လ2ရက်နေ့ကနေပြည်တော်မှာကျင်းပတယ်သတင်းစာရှင်းလင်းပွဲမှာတမတော်ပြန်ချာရေးအဖွဲ့ကတုံ့ပြန်ပါတယ်။တာမန်စရေးပြပွဲတာဖြစ်ပြီးတမတော်နဲ့ပြိုင်တာမဟုတ်ဘူးလို့ဝါကဖြေရှင်းပါတယ်။တကယ်တော့ဝါတွေဟာထောက်လှမ်းရေးနဲ့နားလည်မှုယူပြီးအပြစ်အခက်ရပ်ဆဲခဲ့တာဖြစ်ပါတယ်။ဘာသာကျုပ်စာရမ်းမှလက်မှတ်ထိုးတာမဟုတ်ပါဘူး။ထောက်လှမ်းရေးရဲ့နှုတ်ကပတ်ကိုယုံကြည်လို့အပြစ်ရပ်ပြီးစီးပွားရေးဝင်လုပ်တာဖြစ်ပါတယ်။1989က2017အနှစ်20ကျော်စစ်အစိုးရနဲ့ဝတ်တပ်ဖွဲ့ဟာနားလည်မှုနဲ့ဆက်ဆံလာပါတယ်။ဦးသိန်းစိန်အစိုးရတက်လာတော့မှတိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးနဲ့သဘောတူချက်တွေလက်မှတ်ထိုးတာဖြစ်ပါတယ်
။ဦးသိန်းစိန်အစိုးရနဲ့ဝတ်တပ်ဖွဲ့ရဲ့ပထမဦးဆုံးသဘောတူညီချက်ကို2017အောက်တိုဘာ1ရက်နေ့ကလာရှုံးမှာလက်မှတ်ထိုးပါတယ်။ဒီနေ့ကျတော့ဦးအောင်တောင်ခေါင်းဆောင်နဲ့အစိုးရညီညွတ်ရေးအဖွဲ့နဲ့ဦးရှောင်မင်းလျံခေါင်းဆောင်တဲ့ဝါညဉ့်ညံရေးအဖွဲ့ 2020ဒီဇင်ဘာ25ရက်နေ့ပန်းစမ်းမှာသဘောတူလက်မှတ်ရေးထိုးကြပါတယ်။သဘောတူညီချက်6ခုထဲမှာပြည်ထောင်စုလွတ်တော်ကိုဝါကိုစလေဆေးလွှတ်ရေးကိစ္စဆက်လက်ဆွေးနွေးဖို့လည်းပါဝင်ပါတယ်။နောက်6လကြာတော့အစိုးရညီညာရေးကော်မတီဒုက္ခဦးသိန်းစောနဲ့ဝါကိုစလေဦးကျောက်ကော်အန်2013ဇူလိုင်လ12ရက်နေ့ကျိုင်းတုံမှာသဘောတူညီချက်လက်မှတ်ထိုးပြန်ပါတယ်။ရခင်သဘောတူညီချက်တွေကိုဆက်လက်လိုက်နာဖို့အရင်ကရှိခဲ့တဲ့နားလည်မှုယုံကြည်မှုအတိုင်းညှိနှိုင်းဆွေးနွေးဖြေရှင်းဖို့နဲ့ခွဲထွက်ခြင်းမပြုဘဲနိုင်ငံတော်တည်တံ့ခံမြဲအောင်လုပ်ဖို့နှစ်ဖက်လုံးကသဘောတူညီကြပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေအခန်းနှစ်ပုံမှန် 56 မှာဝန်ငယ်ကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်ပေါ်ပြထားပါတယ်။ဒါကိုမကျေနပ်လို့2010နဲ့2015ရွေးကောက်ပွဲနှစ်ခုစလုံးဝန်ငယ်မှာကျင်းပခွင့်မပြုပါဘူး။ဝါအာနာပိုင်ရေခွင့်ပြုချက်မရရင်ဝါဒီတပ်မှာဘ ഹു အစိုးရလည်းဘာမှမလုပ်နိုင်ပါဘူးဝါနယ်မြေမှာဝါတပ်ဖွဲ့ကလဲပြီးဘယ်သူကမှလက်နဲ့ကန်ဆောင်ခွင့်မရှိတဲ့အတွက်အစိုးရတက်လဲကန်ဆောင်ခွင့်မရှိပါဘူးကိုပိုင်အုပ်ချုပ်ရေးအရှိဆုံးဟာဝါဒီတပ်ဖြစ်ပါတယ်ပထဝီအနေထားအမျိုးသားစိတ်ဓာတ်မူရစေဝင်ဝင်နဲ့တရုတ်ရဲ့ထောက်ပံ့မှုကိုပေါင်းစပ်လိုက်တဲ့အခါမှာဝါနယ်မြေဟာအာနာအပြည့်အဝရှိတဲ့ပြည်နယ်တစ်ခုလိုပြည်နေပါပဲ
တရုတ်ပြည်ဘက်မှာဝါတိုင်းရင်သား9သိန်းကျော်ရှိပြီးမြန်မာပြည်ဘက်မှာ9သိန်းကျော်ရှိတယ်လို့ခန့်မှန်းကြပါတယ်အခြားလက်နက်ကိုင်အဖွဲ့အစည်းတွေမှာခွဲထွက်ပြီးဒဇင်ထောင်သာမျိုးရှိပေမဲ့ဝါသွေးစည်းညီညွတ်ရေးပါတီနဲ့တပ်ဖွဲ့ကိုပြိုင်ဆိုင်မဲ့အဖွဲ့အစည်းဝါနင်မြီမှာမပေါ်သေးပါဘူးဒါဟာဝါအဖွဲ့ရဲ့အားသာချက်တစ်ခုဖြစ်ပါတယ်ကွန်မြူနစ်လက်အောက်ခံဖြစ်ခဲ့တဲ့ဝါအဖွဲ့ဟာဗဟုချုပ်ကန်မှုစနစ်ကိုကျဉ်းသုံးပါတယ်ကိုပိုင်နဲ့ကိုကာကွယ်နိုင်ဖို့ကိုပိုင်နဲ့တွင်ကရန်သူကိုရှင်းလင်းနိုင်စွမ်းရှိဖို့ကိစ္စဟာလည်းပြည်내ထီထောင်ရေးမှအရေးကြီးပါတယ်။စစ်အင်အားကြောင့်ဒီအခြေအနေကိုအနှစ်30ကျော်ထိန်းသိမ်းနိုင်ခဲ့ပေမဲ့ရေရှည်ရပ်တည်ဖို့အခက်အခဲရှိမယ်လို့သုံးသပ်ကြပါတယ်။နေရာတိုင်းမှာလက်နက်အားကိုပြီးပြဿနာရှင်းလို့ရတာမဟုတ်ပါဘူး
။သဘောဆဆူကြီးကတော့နိုင်ငံရေးဆွေးနွေးနိုင်ဖို့အတွက်တပြည်လုံးအပြည့်အခက်ရက်စက်ရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးရမယ်လို့ဝါအဖွဲ့ကိုပေးပို့တဲ့တဝန်လွှာမှာဖော်ပြပါတယ်ဝါအဖွဲ့ကလည်းလက်မှတ်မထိုးတဲ့ရခင်ရက်တီရက်ကိုထပ်မံအတည်ပြုပြောဆိုပါတယ် NCA တတန်း3နှစ်ကျော်လာတဲ့အခါမှာလက်မှတ်ထိုးတဲ့အုပ်စုနဲ့မထိုးတဲ့အုပ်စုဆိုပြီးအုပ်စုနှစ်စုကွဲသွားပါတယ်လက်မှတ်မထိုးတဲ့အုပ်စုမှာဝါအဖွဲ့ကချင်းအဖွဲ့ရှမ်းအဖွဲ့ကိုးကံအဖွဲ့တာရင်အဖွဲ့မိုင်းလားအဖွဲ့နဲ့ရခိုင်အဖွဲ့စတဲ့အဖွဲ့5ဖွဲ့ပါဝင်ပြီးဝါအဖွဲ့ဥဆောင်တဲ့ဖက်ဒရယ်နိုင်ငံရေးညှိနှိုင်းဆွေးနွေးရေးကော်မတီ FPNCC ကိုဖွဲ့စည်းထားပါတယ်။လွန်ခဲ့တဲ့ဇွန်လ16ရက်နေ့ဆက်ကွန်ရဲ့နေ့မှာဒီကော်မတီဝင်တွေပတ်စပ်မှာအစည်းအဝေးကျင်းပပြီးအပြည့်အကိစ္စကိုဆွေးနွေးကြောင်းသိရပါတယ်။ဝါဦးစည်းတဲ့5ဖွဲ့အုပ်စုမှာတိုင်းရင်းသားစစ်အင်အားရဲ့80ရာခိုင်နှုန်းရှိပြီးအစိုးရနဲ့လက်မှတ်ထိုးထားတဲ့10ဖွဲ့အုပ်စုမှာ20ရာခိုင်နှုန်းသာရှိပါတယ်။ခုနဖွဲ့အုပ်စုမှာဝါနဲ့မိုင်းလာအဖွဲ့ကလွဲရင်အစိုးရတပ်နဲ့တိုက်ခိုက်နေစေဖြစ်ပါပဲအစိုးရဘက်ကအပြည့်ရစာချုပ်အရင်လက်မှတ်ထိုးဖို့လိုလားပါလေဒါပေမဲ့ဝါတပ်ဖွဲ့နဲ့ကချင်အတွေ့အကြုံအရအပြည့်အခက်ရစဲမှုကိုစာချုပ်နဲ့အကောင့်တွေဖော်လို့မရပဲအပြန်အလှန်ယုံကြည်မှုရှိဖို့ကပိုပြီးအရေးကြီးတယ်လို့နားလည်နေကြဖို့ရပါတယ်ခင်ဗျာ
ကွန်ခင်ရမြန်မာရေးတုံ့တက်ချက်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလည်းနားဆင်လေ့လာကြရအောင်ပါရှင
်ဒီသတင်းပါရှာလူဒေးရရတဲ့တန်ကိုခြေခံတဲ့ Indian အသုံးတွေကိုတင်ပြပေးမှာမို့ခုပထမဆုံးတင်ပြပေးမယ် Indian အသုံးကတော့
A slip of the tongue.
ဖြစ်ပါတယ်ဆာလုံပေါင်းက A ကတခုတစ်ချိန် S ဆက်လိုက်ပြီး slip ကတမန်အဖြစ်ချောထွက်သွားတယ်လို့အဓိပ္ပာယ်ရှိပေမဲ့ဒီနေရာမှာအပြောနဲ့ဆိုင်တဲ့အတွက်ကြောင့်မှားတယ်လို့အဓိပ္ပာယ်ယူရမှာဖြစ်ပါတယ် OF of ကရေ THE the TONGUE တန်ကရှာဆိုတော့စကားပိုက်ထုံရဲ့ diet အဓိပ္ပာယ်ကတော့ရှာရဲ့အမှားတစ်ခုဖြစ်ပါတယ် idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကလည်းရှင်းပါတယ်ကျမတို့မြန်မာဘန်းကာယဆိုရင်တော့ပါဇက်ကနေမတော်တဆမှားပြောမိလိုက်တာတခါတရံလဲရောင်ပြောမိလိုက်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
I'm sorry to call you by your sister's name. It was a slip of the tongue.
ကျွန်တော်အနေနဲ့ခင်ဗျာအမရဲ့နာမည်ကိုမှားပြီးခင်ဗျာကိုခေါ်မိတာတောင်းပန်ပါတယ်ဗျာ။အဲ့ဒါရောင်ပြီးတော့ခေါ်မိလိုက်တာပါလို့ထင်ပေရပါတယ်။ George Group ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I'm sorry to call you by your sister's name. It was a slip of the tongue.
ခုစလေခြင်းပြပြီးမှာကတော့
Cat got your tongue.
ဖြစ်ပါတယ်။ဆာလုံးပေါင်းက CAT cat ကကြောင်း GOT got ကရသွားတာ။Y-O-U-R, your ga tin ye, T-O-N-G-U-E, dan ga sha, so ro, zekabai thun ye, long gao, tibay ga ro, chao ga tin ye sha gu, gu yu dwa dala, ya dwa dala po. Megun pong zan pye de, di idiom gu, wacha sa da api ne, pyo me swe no, she ga, H-A-S, has te bi ro, has the cat got your tongue lo le, be lo ya ba de.ဒီတော့ဆင်းပြလာတာကတော့နောက်ကျောင်းရာသီအမျိုးမျိုးရှိပါတယ်။တခုကတော့ရှေးလယ်ပိုင်းဒေသမှာရှိတုန်းကလိန်ပြောတဲ့လူတွေရဲ့ရှားကိုဖြတ်ပြီးဘရင်ရဲ့ကြောင်ကိုကျွေးရကနေဆင်းသက်လာတယ်လို့ဆိုပါတယ်။ရှားကိုကြောင်ကစားသွားတယ်ဆိုရင်ရှားမရှိတော့တဲ့သဘောမျိုးရှားမရှိလို့ဗဇက်ကဘာမှမပြောဘဲနေတဲ့သဘောမျိုးဖြစ်ပါတယ်။ဘာမှအစံမထွက်တဲ့သဘောမျိုးလို့လည်းဆိုနိုင်ပါတယ်။ Idiom ဆိုတဲ့ Dwight TV ကတော့ဗဇက်ကဘာလို့ဘာမှမပြောဘဲနေတာလဲဘာလို့နှုတ်ပိတ်နေတာလဲငြိမ့်နေတာလဲနှုတ်ဆိတ်နေတာလဲအတန်လုံးဝမထွက်တာလဲစသဖြင့်လို့ဖြစ်ပါလေဒီအတုံးဟာအထူးသဖြင့်လူကြီးကနေလူငယ်ကိုပြောတာမျိုးအချင်းချင်းပြောတာမျိုးမှာသုံးလေရှိတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I told my son has the cat got your tongue say something about the fight you had at school
ကျွန်တော်ကကျွန်တော်သားကိုပြောတယ်ဘာလို့ပြတ်ပိနေတာလဲ။ကျောင်းမှာရံဖြစ်ခဲ့တဲ့ကိစ္စအကြောင်းတခုခုတော့ပြောစမ်းပါလို့အဓိပ္ပာယ်ရပါလေ။ George Group ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I told my son, has the cat got your tongue? Say something about the fight you had at school.
ခုနောက်ဆုံးတင်ပြပေးမှာကတော့
tongue lashing
ဖြစ်ပါလေ။စာလုံးပေါင်းက T O N G U E တန်းကရှာအဲ့ဒီ S H lash ကရိုက်တာရန်နာလို့အဓိပ္ပာယ်ရပြီးLASHING lashing ကတော့ noun noun အဖြစ်အသုံးပြုပြီးရိုက်ချင်းရမ်းခြင်းလို့အဓိပ္ပာယ်ရပါတယ်။စကားပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရှာနဲ့ရိုက်ခံရတာပေါ့။ကြာဖို့နဲ့ရိုက်ခံရရင်အသားထိလို့နားတယ်လို့ပဲရှာကိုသုံးပြီးပါဇက်ကထွက်လာတဲ့စကားလုံးတွေဟာလူတစ်ယောက်ကိုစိတ်ဆင်းရဲစေပြီးအခံရခက်အောင်လုပ်တဲ့စကားလုံးမျိုးတွေသုံးပြီးအပြောခံရတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီ idiom နဲ့တွဲပိုက်အဓိပ္ပာယ်ကတော့အဆူအဆဲခံရတာအငေါက်ခံရတာအပြောအဆူခံရတာအကျဉ်းခံရတာမျိုးဖြစ်ပါလေကျမတို့မြန်မာဘန်းစကားအရဆိုရင်တော့အထောင်းခံရတာအဟောက်ခံရတာမျိုးပေါ့ဒီအသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John got a tongue lashing from his wife as he got drunk and came home late
John ကအရင်မူတော့အိမ်ပြန်နောက်ကြတယ်လीအဲ့ဒီတော့သူအိမ်ရောက်မှသူမိမကသူ့ကိုကျိန်းတော့တာပဲလို့အဓိပ္ပာယ်ရပါတယ်။ George Group ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ John got a tongue lashing from his wife as he got drunk and came home late.
ဒီတွင်ပါတန်ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
A slip of the tongue, cat got your tongue, tongue lashing.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့။ဆောင်မျိုးနားဆင်ကြပါရှင
်ဒေါ်လာလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာအစီအကိုအခုလိုစနေနေ့မနက်ခင်းတိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ကွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကတနင်္လာနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြင်းညီနားဆင်နိုင်ပါတယ်ရှင်အခုမှာတော့စနေနေ့ညကဆွေးနွေးထားကြတဲ့တိုက်ရိုက်လေလံဆွေးနွေးကအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်ကိုအောင်အောင်ကအစီအစဉ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လေးလိုင်းရှင်နေကန်စီစဉ်ကကြိုဆိုပါရစေဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့မီတာကတွေတူကောက်လိုက်တဲ့ကိစ္စပါနှစ်စဉ်လိုပဲဒီတအားကတွေအရှုံးပေါ်နေတာကြောင့်လည်းနောက်ဒီတအားမရသေးတဲ့ဒေတာတွေမှာလျှက်စင်ပြီးရအောင်လို့ဆိုပြီးတော့ဒီလျှက်စင်တဲ့ဆိုင်ဝန်ကြီးဌာနကအခုလိုဒီတအားကတွေတူကောက်လိုက်တာပါဆိုတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ပြည်နိုင်ဆွေးနွေးမယ့်သူတွေကတော့ရန်ကုန်စောင့်ကြည့်အဖွဲ့တီထောင်သူဒေါ်ညိုညိုသင်းဒီနေ့ခေနိုင်ငံရေးသတင်းကြားနဲ့အယ်ဒီတာချုပ်ကိုသက်စင်နောက်ဒီဖြူစင်မြစ်တာပုဂ္ဂလိကဆေးရုံလုပ်ငန်းရှင်ကိုကျော်ကျော်ဝင်းတို့ဖြစ်ပါတယ်။ဆိုတော့တခြားဝင်ရောက်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်။အခုအရင်ဆုံးတော့ဆံမဒုံညူညူသိန်းအနေနဲ့ပေါ့လေ။ဒီလျှက်စစ်တအားကတွေတိုးကောက်တဲ့ပေါ်သဘောထားလေးအချင်းချင်းအရင်ဆုံးစပြီးတော့ပြပြပြပါလား။
ဟုတ်ဟိုကျမတော့လေဒီလီတာစားတွေတိုးလိုက်တဲ့ကိစ္စဟာပေါ့နော်ဟိုတမန်ကြည့်လို့ရှိရင်တော့အာတဲ့ပုံမှန်ပေါ့ပုံမှန်တချို့ရပြောကြတယ်တလားကို1000လောက်ပဲဟိုပူသေးရမှာပါဆိုပြီးတော့ပြောတယ်ပေါ့နော်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမကဒါအမတန်ကိုပေါ့နော်တရားမှုကြီးတယ်ဆိုတော့ပြောပြချင်တာပေါ့လေအဲ့တော့မိသားစုတစ်စုဟာတလားကို1000လောက်ပဲပူသေးရရင်တော့မှအဲ့ဒီ1000ဆိုတဲ့ပတ်စံကကျမတို့9နှစ်ဆိုလို့ရှိရင်6သိန်းဖြစ်ပါမယ်လေအဲ့တော့6သိန်းဆိုလို့ရှိရင်ဒါအခြေခံရန်ကုန်မြို့မှာဆိုအခြေခံလူတန်းစားတယောက်အတွက်ကတစ်နှစ်စာထမင်းစရိတ်နဲ့ဒီရတယ်ပေါ့အဲ့တော့တလောက်1000ပဲကိုပေးရရင်တော့မှာပေါ့နော်ကျမတို့ကဒါစင်ရသားတယောက်ရဲ့ဟိုတနစ်စာထမင်းလို့ကိုဟိုကောက်ယူလိုက်တယ်ဆိုပြီးပုတ်ထုတ်လိုက်တယ်လို့ဖြစ်သွားတာပေါ့နော်ဒါ1000ပဲပေးရရင်ပေါ့နော်အဲ့တော့အခုတက်တဲ့လုံးကပေါ့နော်ဒါကျမအချင်းချုပ်ပြီးပြောမယ်ဆိုလို့ရှိရင်ဒါက1000ပဲပေးရမှာမဟုတ်ဘူးပေါ့နောက်ပြီးတော့ဒီနေရာမှာဟိုပေါ့နော်များများသုံးတဲ့လူကများများပေးရမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါလည်းဟုတ်မနေဘူးပေါ့နော်အော်ကျမတို့သေချာပြန်လေ့လာကြည့်တဲ့အခါမှာနည်းနည်းသုံးတဲ့လူကပို့ပေးရမှာဖြစ်နေတယ်ပေါ့ဥပမာ unit 100လောက်ပေးသုံးမယ်ဆိုရင်တော့ဟုတ်တယ် 2500 လောက်ပဲပေးရတယ်ပေါ့နော်ဒါနဲ့ပုံမှန်မိသားစုတစ်စုက unit 300 unit 500အဲ့ဒါ300ပေါ့နော်အဲ့တော့ unit 300ဆိုလို့ရှိရင်ဒီမှာတို့အကောင်း 8000 ပို့ပေးရမယ် unit 500ဆိုလို့ရှိရင်3000ပို့ပေးရမယ်အဲ့တော့တနားကိုဒီမှာတို့ကပို့ပေးရမယ်ဆိုရင်ကခုနအာ1000ဆိုတာမဟုတ်ဘူးပေါ့နော်ပုံမှန်မိသားစုတစ်စုကအာ1800နဲ့အဲဒီမဟုတ်3000ပို့ပေးရမယ်တော့ဒါပေမဲ့ပေါ့နော်ဥပမာလုပ်ငန်းရှင်တွေဥမာဖြင့် unit 1000သုံးမယ်ဆိုရင်သူက4000ပဲပို့ပေးရမယ် unit 5000သုံးလို့ရှင်သူက2000ပဲပို့ပေးရမယ်ဒါကြောင့်မလို့ပေါ့နော်အခုပြောပြောနေကြတယ်ပေါ့နော်ဒါ lobby တွေပြောပြောနေကြတယ်ဟာစားတယ်ဆိုတော့ကျွန်မပြောတာပြောချင်တာပေါ့နော်ဒါကြောင့်မလို့အခုပြောနေကြတာဒီတွက်နေကြတာဒီဟာမှားတယ်လို့ကျွန်မကလေအများတော်အဖြစ်ပေါ့နော်အဲဟိုအစိုးရကိုကာကွယ်ပြီးတော့ပြောဆိုနေကြတဲ့ဟာတွေကဒါအထင်ကြီးမှပြီးပြောနေတာဖြစ်တယ်လို့ကျွန်မပြောချင်တယ
်ဟုတ်ကဲ့ပါ
တကတင်းရသားပြည်သူလူထုအတွက်ကိုအမတန်မှဟိုပေါ့တက်ရောက်မှုကြီးတဲ့ဒါဆုံးဖြတ်ချက်ဖြစ်တယ်တလတသားနဲ့ပို့ပေးရရင်တော့မှကျွန်မတို့ခလေးအယောက်350ရဲ့ပေါ့နော်ဒါစအုပ်ဖို့ပေါ့တနစ်စာစအုပ်ဖို့နဲ့ညီညာတဲ့ပတ်စံဖြစ်တယ်ပေါ့
ဟုတ်ကဲ့အခုတခါအလှည့်ပေးချင်တာကတော့ကိုသက်စင်ပါကိုသက်စင်ရဲ့သဘောထားကိုသိပြစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ပြောချင်တာအဆက်3ချက်ရှိပါတယ်ဒီမီတာကပုံမြင်နေကိစ္စနဲ့ပေါ့နော်ပုံမှန်ပြောချင်တာကတော့ဒီအစိုးရနဲ့တိုက်သက်ဆိုင်နေကိစ္စပေါ့ဒီလိုမျိုးဒီအချိန်ခါပေါ့နော်2030ရွေးကောက်ပွဲလင်းလာတဲ့အချိန်မှာအစိုးရအနေနဲ့ဘယ်လိုမျိုးဖြစ်ဖြစ်ဒါ political suicide တွေလို့ကြောင်းနေလို့ယူဆပါတယ်ဒါမလုပ်တဲ့အချိန်မှာဒီအချိန်မှာမလုပ်တဲ့တော့ဒါကပမာဝန်ချက်ပါဒုတိယချက်ကတော့ပုံလင်းနေတာမျိုးရှိတဲ့ကိစ္စပေါ့နော်ဒီကိစ္စကိုဟိုပြည်သူကိုယ်စားလှယ်ရှိတဲ့ပြည်သူတော်မှာဆွေးနွေးမှုမရှိဘဲနဲ့အစိုးရကနေပြီးတော့ဒီလိုအာဏာရှင်ဆန်ဆန်မျိုးဒီလိုမျိုးဆုံးဖြတ်ချက်ချပြီးဒီလိုဖုတ်ကင်တာဟာလည်းဒါမျိုးဒီလိုစီစဉ်နေစဉ်းစားနေစဉ်းစားနေဆိုလို့ရှိရင်တော့မသိတော့ဘူးထင်ပါတယ်နောက်တစ်ခုကတော့ဟိုနောက်တစ်ခုကဘာလဲဆိုတော့ကျွန်တော်ဒီကျောင်းနိုင်ငံမှာကပြဿနာကအလုံးလည်းမဲ့ နှောင်းအရင်တက်နေပါတယ်ဒီချိန်မှာနိုင်ငံတိုင်းငွေငွေမှုတွေမရှိဘူးနောက်တစ်ခုကတော့အဲဘာလဲဆိုတော့ကျွန်တော်တို့ဒုက္ခနာစာနှုံးတာတွေရတယ်အခုချိန်မှာမတိမီနဲ့တကင်းကတကင်းကြီးရေတော့ရှိရလေရောဆော့ဆက်ရတဲ့အချိန်တွေလည်းမဟုတ်ပါဘူးဆိုတော့ဒီအချိန်မှာပြည်သူဘုံတော့ဘုံဖြစ်တယ်အခြေခံလူရန်းသားတွေဘုံတော့ဘုံဖြစ်စီမဲ့နောက်လေလက်သန်းသားတွေကလူရန်းသားတွေဘုံတော့ဘုံဖြစ်စီမဲ့ဒီဆုံးဖြတ်ချက်ကဒီဘုံချိန်မှာမချတဲ့လို့ကျွန်တော်ယူဆပါတယ်လို့ညာ
ဟုတ်ကဲ့ပါโอเคก็ตะเซนเจซูပါဆိုတော့နောက်တစ်ယောက်ကတော့ဒီလုပ်ငန်းရှင်တူပါကိုကျော်ကျော်ဝင်းပါကိုကျော်ကျော်ဝင်းရဲ့အနေနဲ့ဗာမင်းပြောချင်ပါလေခင်ဗျကျွန
်တော်တို့လုပ်ငန်းရှင်နေနဲ့ကတော့ဒီအများကြီးမီးသွားတဲ့အတွက်ဒီကြော်ကိုသုံးပြရတယ်ဒီကြော်ကိုသုံးပြနိုင်ငံတော်လည်းတစ်နှစ်ကိုဖြစ်ရပြီးပြန်အောင်ရှင်းဆက်တယ်ဆိုရယ်ကျွန်တော်ကတော့ဒုစင်းလာကိုလည်းလက်ခံနေတယ်ပါပဲဘာကြောင့်လက်ခံနေပါလဲဆိုကျွန်တော်တို့ဒီစင်းနဲ့သုံးအောင်လို့ဆိုရင်ကျွန်တော်တို့လုပ်ငန်းတွေလည်းမကြက်ဘူးခင်ဗျအဲ့ကြောင့်နောက်တစ်ချက်ကသူတို့ပြောရရင်ရှိပါရဲ့ရှိတာဒီ data ဆံနေလို့ကြဲဦးဆိုတော့ကျွန်တော်ကြီးရတယ်မှာတချို့ကြီးရတယ်မှာမီးလင်းနေမီးလင်းနဲ့ကြီးရတယ်မှာသူတို့ကအလင်းအောင်တက်လို့တုံးနေရညာချင်းတိုင်းပဲအဲ့ပြီဆိုပုံပိတ်နေတယ်အဲ့ကြောင့်သူတို့တုံးနေရင်တော့ညာတော့ရင်ဆရာယူနေတယ်ပုံတုံးဒီကရှိတာလဲလက်တန်းသားတွေပေါ့နော်ဆရာကွန်တုံးမဲ့ပညာဆိုတော့သူကယူနေ300လောက်ဆိုသွားတယ်အဲ့ကြောင့်ခုနှစ်ဆင့်တိုးလိုက်တယ်ခုနှစ်ဆင့်တိုးလိုက်တဲ့ခါမှာဘာဖြစ်သွားလဲဆိုလက်တန်းသားပေါ့နော်လူလက်တန်းသားကတော့ပေါ်မှာတဲ့သူတို့$2000လောက်တက်သွားလိမ့်မယ်။တလားကို3000ကျတဲ့သူက2000ကျ။2000တက်တော့5000လောက်တော့ကျလိမ့်မယ်။အဲ့ဒါလည်းသူချင်းချင်ချူတာပြီးသုံးတော့ရနိုင်လို့။လုပ်ငန်းရှင်နေနေပြောရင်တော့ကျွန်တော်တို့ကဒီစက်တဲ့ဆန်တော့ကျွန်တော်တို့သူ့အကိုပြောတင်တာလက်စမီစီတင်ရင်စီကွန်စီတင်ရင်ရစီခြင်းလေ။ပြရမယ့်ရှင်ဆိုလည်းတိတိကျကျပြည့်စီခြင်းလေ။အဲ့ဒါမျိုးဆိုရင်လည်းပြီးသွားလဲလက်ခံပါမယ်။ဘယ်လိုနည်းလက်ခံပါဒီဒီငင်းကြီးပေါ့နော်လက်စဆိုတာတကယ်ဖြစ်သွားပြီဒီဒီငင်းကြီးမိသက်ဆိုတာဖြစ်သွားနေပြီလေ။လက်စထားပြီးတော့ဖြစ်သွားနေပြီနဲ့ဟောအကြောင်းမျိုးကြောင့်ပြန်မယ်ဆိုတော့ဒီဒီကြကြသတင်းလေးထုတ်ပြန်ပြီအဲ့လိုထုတ်ပြန်ပြရလို့ဆိုရင်လည်းဒီတော့လက်ခံပါ
ဟုတ်ကဲ
့လက်ခံပါအဲ့ကျသူတို့ဘယ်စီဘယ်စီပြန်မယ်ဆိုတာဒီတော့ထုတ်ပြန်လိုက်ရင်ဒီတော့အဲ့စီမှာဆိုရင်သူတို့မတုံးမဲနေလို့အဲ့တဲ့အစီကိုတောင်းကြမယ်အဲ့လိုမျိုးကတော့နဘာဘာသူဟိုတခြားနိုင်ငံထက်တော့ဒီတော့တော့နည်းနည်းမြင့်သွားပါဗျာမြင့်သွားတော့အဲ့တပ်ကကျွန်တော်
သိလက်ပါဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့အစိုးရကတော့ပေါ့ဒီလက်ရှိမှာအိမ်တော်စု44ရာခိုင်နှုန်းပဲမီးရတယ်ပေါ့လေအဲ့ဒါကြောင့်မလို့နောက်ဒီ55ရာခိုင်နှုန်း85နောက်2030လောက်မှာဆိုလို့ရှိရင်ဒီအားလုံးမီးပေးနိုင်ဖို့ဆိုပြီးတော့ရည်မှန်းထားတယ်ဆိုပါတယ်ဆိုတော့ဒီလိုမီးအခုလိုမျိုးမီတာကတွေတိုးောက်တာဟာအခုလိုမီးမရသေးတဲ့ပြည်သူတွေအတွက်ကောသတင်းကောင်းလားဆိုတော့နောက်အခုကြီးကျွန်တော်တို့တရိုက်လေးလိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်ဆိုတော့ပထမဦးဆုံးဆွေးနွေးပေးမဲ့ဆွေးနွေးပေးစီလို့တဲ့သူကတော့ကိုချင်းမြင့်ပါကိုချင်းမြင့်ပြောလို့ရပါပြီခင်ဗျာ
ဒီနိုင်ငံတော်ကဒီကျွန်တော်တို့မျက်စိမီးကြီးတွေကိုတိုးမြှင့်တော့မယ်ဆိုတော့ကျွန်တော်တို့သဘောတူလက်ခံပါတယ်ဘာလို့လဲဆိုတော့ဒီတနေ့ကိုအရှုံးမြောက်များစွာပေါ်နေတယ်ဆိုတဲ့ပတ်စံတွေဟာပြည်သူပတ်စံတွေဆိုတော့ဒီပြည်သူအားလုံးနဲ့ဆိုင်တဲ့ပတ်စံတွေဟာပြည့်စင်မီယူရဲ့လူ90ရာခိုင်နှုန်းလောက်တာလင်းသူကကျွန်တော်တို့တာတာထိုးထိုးခံစားနေပြီးတော့လက်စင်မီယူနိုင်တဲ့90ရာခိုင်နှုန်းတော့ဒီကပြည့်သက်ဆိုင်ရာသုံးနေရတဲ့သဘောဖြစ်တယ်တစ်ဖက်သက်ကမြင့်လာနေတဲ့သဘောဒီညံ့တတနဲ့ကျွန်တော်အချိန်မခံနိုင်တဲ့ဟုတ်ပြီနဲ့လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကိုစင်မင်းအောင်ဟိုပေါ့မြို့နယ်ကြောက်ကရွာဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ရွာဒီမှာဆိုရင်လေကမ္ဘာ့ဗန်နဲ့ပြည်နယ်ဦးစီးဌာနပေါင်းပြီးတော့လုပ်တဲ့ဒီ PTC စီမံကိန်းဆိုတာရှိတယ်ကြအဲ့စီမံကိန်းနေမှာဆိုလို့ရှိရင်မိတိုင်းတွေကိုအများကြီးထောင်ရတယ်ခင်ဗျမိတိုင်းတွေကို2030မှာတနိုင်ငံလုံးမိလင်းရေးဆိုပြီးအစိုးရလုပ်ထားတာရှိတယ်ဆိုဒီအမျိုးမြင်နေနေပေါ့နော်မိတိုင်းတွေကွန်ကရစ်တိုင်းတွေထောင်ရတာရှိတယ်ခင်ဗျဒီဟာတွေကိုကျွန်တော်အခုဓာတ်တို့ဓာတ်ကားတွေတို့ကောက်မယ်ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒါတွေကတကယ်ဟိုလောက်ရင်တော့ဖြစ်တယ်လေလို့ထင်ပါတယ်ဒါပေမဲ့ကျွန်တော်အခုမေဒီနာမှာရောက်နေတော့မေဒီနာမှာမိခဏခဏဖြစ်တယ်ဗျ9နာရီလောက်ဆိုရင်ညဆိုရင်ညနေခုမနက်ထပေါ့နော်မနက်ထ9နာရီလောက်ဆိုရင်အများကြီးပြတယ်ကျွန်တော်တို့2030မှာတနိုင်ငံလုံးမီးလင်းရေးဟိုဖြစ်သေးဖြစ်နိုင်မှာမလားလို့ဒါပေမဲ့ဟိုအခု budget တို့ကောက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးပေါ့နော်ဟိုဟာလောက်တော့တန်တရားတော့ဖြစ်နေတယ်က
ြဟုတ်ကဲ့ဟုတ်ကဲ့အဲဟိုကိုမျိုးဆွေလည်း line ပေါ်မှာရောက်နေပါပြီကိုမျိုးဆွေဝင်ရောက်ဆွေးနွေးပြပါခင်ဗျာ
အဲ့တော့ကျွန်တော်အဓိကပြောချင်တာကတော့ဗျာအခုလိုဒီ30မီတာကတွေတက်တာဟိုတော့ကျွန်တော်အနေနဲ့တော့အကောင့်ပြင်ပါလေဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒါပေမဲ့တစ်ခုပြောစရာရှိတာကကျွန်တော်တို့မြန်မာနိုင်ငံမှာဆေးစစ်တာသုံးဆွေးနေတဲ့ပြည်သူတွေဘက်ကတော့ကြည့်ပြီးတော့အရင်ပြောမယ်ဆိုရင်ဗျာကျွန်တော်တို့ဒီဆေးစစ်တာတက်တောက်ဖို့ကြောင့်ဖြစ်လာတဲ့ဆိုးကျိုးတွေကကျွန်တော်တို့အများကြီးရှိတယ်ပေါ့ဗျာဥပမာမီးစက်3000တည်းပြောရင်တော့ဒါတွေကချက်ပြောရင်တော့အများကြီးပဲနောက်တစ်ခုကကျွန်တော်တို့နိုင်ငံမှာဆေးစစ်ဓာတ်အားမတည်ငြိမ်တဲ့အတွက်ပေါ့ဗျာအမနော်မြန်မာမျိုးဆက်တွေတော့ရတယ်စစ်ပကတ်တွေတော့ရတယ်ဟုတ်လားဒီလိုမလိုအပ်တဲ့ပုံကြစီတွေရှိတယ်အဲ့တော့ มีดารามีเนี่ยสรุปสิ่งเนี่ยจำนวนนักงานเราสูงยานี่เนี่ยฮัลโหลที่เดียวเสียมีอาไม่เจ้าตัวคู่คนอะไรมาชิมาเสียดีส่วนนี้ตัวตุลุบอริเจ้าตัวไม่สูงเนี่ยโจดีมีดอกที่จะจำนวนรูปีดูเรียวเจ้าจ้าวนั่นคือว่าที่เดียวเสียตาตีเงี้ยมั่วฮัลโหลเป็นนักงานมาจำนวนยาวผู้เด่นนักงานนี่มาคนอะไรตัวมีอาเมียเสียดีเสพกันดีสัวต้องไม่สัวไม่ใช่ผู้ที่เราคงจะใช้ดีกว่าจำนวนรูฮัลโหล มันรู้อะไรหายรู้จันทร์รู้ปีดูเรื่องอะไรต้องเสียมันรู้เราบุญสวยคุณอะไรจันทร์รู้จะตัวเก่าเป็นวิจารณ์ได้ป่ะมั้ยจันทร์รู้ต้องสวยอะไรดีลุล่าได้พิสิทธิ์ก็จันทร์รู้กำลังแค่ไหนเนี่ยรู้จันทร์รู้เนี่ยนะคุณจันทร์รู้เสียมาเสียเดียวเพื่อนนั่นเลยจันทร์รู้ตบดูอะไรนั่นคือว่าเนี่ยมันยังมาหูเดี๋ยวเสียดาต้องสวยเลยฮะเดี๋ยวลิซังอาอยากให้นุ่งลงสีเลยมีเบียร์ได้ปีดูว่างานจะงานอยากให้นุ่งลงสีเลยไอ้ตัวที่ลิซังอาอยากให้นุ နဲ့ဆိုင်တဲ့ budget ကအဲ့တော့ဒီမိရတဲ့လူတွေအတွက်အဲဟလာဒီနိုင်ငံတော် budget က subsidy လုပ်တဲ့ကိစ္စကြီးဟလာကျန်တဲ့လူတွေအတွက်ဒါနစ်နာမှုဖြစ်တယ်အဲ့တော့ဒီဟာကိုစန့်ကျင်တဲ့လူတွေအတွက်လည်းဒီကိစ္စကိုကျွန်တော်တို့ကစဉ်းစားဖို့လိုတယ်လို့ကျွန်တော်ထင်တယ်နောက်တစ်ခုကကျွန်တော်နေပြီးတော့ဒီမီတာကတက်တဲ့ကိစ္စနဲ့နောက်တစ်ချက်ပြောချင်တာကတော့ကျွန်တော်တော့အကောင်းမြင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့မီတာကတက်လာလို့ရှိရင်အားလုံးကနေပြီးတော့အသုံးဆွဲတွေရွှေ့တာကြတော့တယ်ဟလာဥပမာဆိုပါစို့ဗျာ LED တွေပို့သုံးလာမယ်ဟလာအာပါဝါ saving တွေပို့သုံးလာမယ်အဲ့ဒီတော့ကျွန်တော်တို့ဒီမီယာသုံးဆွဲမှုတွေကျလာမယ်ကျလာတဲ့အခါခုနကပြောသလိုကျန်တဲ့မသုံးဆွဲရတဲ့လူတွေလက်ထက်ဝင်ပြည့်စုံပြီးတွေရောက်လို့မယ်ကျွန်တော်တော့ဒီအသုံးမြင်ပါတယ်ဒါနဲ့ပတ်သက်ကျွန်တော်တော့ပဲဆွေးနွေးပြမှာနော
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဝင်ရောက်ဆွေးနွေးပေးကြတဲ့လူတွေကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာဆိုတော့ဒီလောလောဆယ်မှာပေါ့လေဒီတစ်နှစ်ကို billion 600လောက်ဒီရှုံးနေတာကြောင့်ပေါ့ဒီရှုံးကိုထင်မိအောင်ဟိုအခုလိုကောက်တာဆိုပြီးတော့ဒါအစိုးရပြောပါတယ်ဒါပေမဲ့လည်းဒီပြည်သူတွေရပေါ့နော်မီတာခိုးသုံးတဲ့ကိစ္စတွေနောက်ဒီမီတာ box တွေကိုတက်တိုင်ထိတ်မှဟိုတင်ထားတဲ့အခါကျတော့ဟိုမီတာလာဖတ်တဲ့သူကလည်းဟိုအမှန်ဖတ်သွားလားအမှန်ဖတ်မသွားဘူးလားဆိုတာကိုလည်းဘယ်သူမှမသိနိုင်ဘူးနောက်တစ်ခုကဒီပျောက်ဆုံး unit တွေပေါ့လေစနစ်တကျမထိန်းသိမ်းနိုင်တဲ့အတွက်ဒီပျောက်ဆုံး unit တွေကိစ္စတွေလည်းရှိတယ်ဆိုတော့ဒါတွေကိုအလေအနက်မဖြစ်အောင်လုတ်ပေးဖို့လိုမယ်ဆိုပြီးတော့လည်းပြောတာမျိုးတွေရှိပါတယ်ဆိုတော့ဒီအစိုးရဘာကြောင့်မီတာကားတွေကိုတိုးကောက်ဖို့တိုးကောက်တယ်ဆိုပြီးတော့ပြောတဲ့အခါမှာအဓိကကတော့ငွေရှုံးနေတာကြောင့်နောက်တစ်ခုကလူတွေအားလုံးမီးပေးနိုင်မှုအတွက်အခုလိုလုတ်တာလို့ပြောတယ်ဆိုတော့အစိုးရဘက်ကဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ကြာတော့တိတိကျကျဟိုပြောသွားတာမျိုးကျွန်တော်တို့မကြားပါဘူးဆိုတော့ဒီအစိုးရရဲ့ဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ဘလောက်အထိတိတိကျကျလုတ်ပေးဖို့လိုအပ်မယ်လို့ထင်ပါလဲအာဒေါ်ညိုဒေါ်ညိုတင်ပြပြပြပါခင်ဗျာ
အော်ကျမလေးဒီကလော့ရဲ့ဝင်ကြီးနဲ့ဒီလျှက်စဝင်ကြီးနဲ့အင်တာဗျူးတစ်ခုထပ်လိုက်ရတယ်ပေါ့နော်အဲ့တော့ဝင်ကြီးကခုနကကိစ္စလေးပေါ့နော်ဒါမေးတာပေါ့မေးခံရတာပေါ့ဝင်ဆောင်မှုဘိုင်းမှာဘယ်လိုတောင်းယူလဲတအားမပြတ်ကိုတောင်းယူလားဝင်ဆောင်မှုတွေဒီထက်ကောင်းလာမှာလားဆိုတော့သူကရှင်းရှင်းနဲ့ဖြေသွားတယ်ဒါလေးအလုံးအမမခံနိုင်ပါဘူးတဲ့ကြိုပြတ်တာတည်းပြောတော့ပေါ့နော်အဲ့တော့ဟိုကျမတို့ပြောချင်တာကဒီ55ရာခိုင်နှုန်းကိုဒီလိုတိုးကောက်လိုက်ခြင်းအပြင်55ရာခိုင်နှုန်းကမီးလင်းလာမယ်လို့ဘယ်သူကမှအာမမခံထားပါဘူးအာမခံချက်ကျမတို့တစ်စုံတရာအခုတည်းအစိုးရစီကမရသေးပါဘူးတကယ်လို့ဒီလိုမျိုး55ရာခိုင်နှုန်းကိုတိုးကောက်လဲလို့55ရာခိုင်နှုန်းကမီးရလာမယ်ဆိုလို့ရှိရင်တော့ဒီ55ရာခိုင်နှုန်းကပျော်မှာပဲကျမခင်ဗျာဘယ်သူမှမပြောပဲတော့မနေဘူးပေါ့နော်ဒါပေမဲ့ထက်တာကအစိုးရစီကကျမတို့အခုချက်တိအဲ့အာမခံချက်မရဘူးပေါ့နော်အဲ့တော့ကျမဒါနဲ့ပတ်သက်ပြီးပြီးခဲ့တဲ့လွှတ်တော်တက်တန်းလုံးကပေါ့နော်ကျမအကြောင်းလေးပြန်ပြောချင်တယ်ဒါချက်ချင်ရေးပါတီပေါ့နော်ဒါပြီးထိုင်ချိုးလက်ထက်မှာ2017-18လောက်မှာဒီလိုပဲပြောခဲ့တဲ့တရားစီရင်ဌာနဒီလိုပဲသူတို့အရှုံးနေပေါ်နေတဲ့ဘီလီယံ300လောက်စိုက်နေရတယ်ဒါကြောင့်မလို့တိုးကောက်မှဖြစ်နေဆိုလွှတ်တော်ကသဘောမတူခဲ့ဘူးလွှတ်တော်ကဘာကိုထောက်ပြခဲ့လဲဆိုတော့ပျောက်ဆုံးဒီနေ့ဒီအဲ့ဒီချိန်တော့ပြည်သူ့ဆက်စပ်တကြတွက်လိုက်တဲ့အခါမှာခုနလိုပေါ့နော်ဒါအကျင့်ပြုံးနေနေပေါင်းပြီးလုပ်တာကြီးပေါ့နော်ဒါအစိုးရတိုင်းကနေမှဒါဒီလုပ်ငန်းတုံးကြီးထားတာကြီးပေါ့နော်အဲ့တော့တနိုင်ငံလုံးမှာအဲ့ဒီလိုပေါ့နော်ခိုးတုံးတဲ့လူတွေအဲတချို့ရှိနေကြတယ်ဒါအဲ့ဒီပမာဏဟာပျောက်ဆုံးရှင်ရဲ့ပမာဏကအဲ့ဒီချိန်တော့80ရာခိုင်နှုန်းရှိနေခဲ့တယ်အဲ့တော့အဲ့ဒီ80ရာခိုင်နှုန်းကိုဝင်ကြီးဌာနအနေနဲ့ပြည်သူ့ဆက်စပ်တကြပေါ့နော်လုံနိုင်တဲ့အနေအထားဒီနေ့ဖြစ်မှာဆိုလို့ရှိရင်ရောက်ပြီလားပေါ့နော်ပြီးခဲ့တဲ့ကျွန်တော်တို့၅နှစ်ကိုပြန်ကြည့်လိုက်တော့ဒီနေ့ချီဝင်ကြီးဌာနကအဲ့ဒီပျောက်ဆုံးရှင်ရဲ့ဒီပုံမှာနိုင်နိုင်ရင်းရင်းကန်ကြွယ်နိုင်တာမရှိပဲနဲ့ပေါ့နော်အလွဲတကူပဲကိုစိုက်နေရတဲ့ပတ်စံကိုပြည်သူလူထုတိုးပေးစီဆိုပြီးတော့လူထုစီကအလွဲတကူလှည့် ပြီးတော့တိုးယူလိုက်တဲ့စဉ်းစားချက်ကိုတော့ကျမကလေဘလို့မှလေဟိုအံ့ဩရတာပေါ့နော်အံ့ဩရတယ်အာတို့တွေဒီဘက်မှာပေးရတယ်အဲ့ဒီပတ်စံပေးရတဲ့ပတ်စံငါတို့လူတွေဆရာယူလိုက်မယ်ဆိုတော့စဉ်းစားချက်ကအုတ်ချုပ်သူဟိုပေါ့နော်ဟိုထက်မြက်တဲ့အုတ်ချုပ်သူဆိုလို့ရှိရင်ဒါမျိုးမစဉ်းစားသင့်ဘူးပေါ့နော်ကျမကဒီလိုမျိုးပြောချင်တယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဒါပြီးခိုင်ရိုးလက်ထက်မှာတောင်မှမလုပ်ရေးခဲ့တဲ့ကိစ္စကိုအခုပြည်သူအစိုးရဖြစ်တဲ့အချိန်မှာပေါ့နော်ဘာကြောင့်အခြေခံလူတန်းစားကိုကြီးကြီးကျယ်ကျယ်ထိခိုက်လဲပေါ့နော်ကိစ္စကိုလုံးဝတာလဲပေါ့နော်ကျမဘလို့မှကိုနားဟိုနားမလည်နိုင်ဘူးပေါ့နော
်ဟုတ်ကဲ့ဆရာမဟုတ်ကဲ့ဒါအပြင်ပေါ့လေအဲဒီမီတာကကိစ္စနဲ့ပတ်သက်ပြီးတော့ဧပြီလကုန်ပိုင်းကကျင်းပတဲ့ဒီပြည်အောင်စုလွှတ်တော်အစည်းအဝေးမှာပေါ့ကျက်စင်းနဲ့စွန့်ရင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ကတော့သူတို့ဝန်ကြီးဌာနရဲ့ဝန်ဆောင်မှုတွေကတော့ကမ္ဘာနိုင်ငံကြီးတွေထက်တောင်မှတာလွန်သေးရဆိုပြီးတော့ဒီဖြည့်ရှင်းချက်ပေးပါတယ်ဆိုတော့နားထောင်ကြည့်ပါခင်ဗျာ
အခြားနိုင်ငံတွေမှာကျက်စစ်တာအမပြတ်တော့ဘူးဆိုတာမဟုတ်ပါဘူးစင်ကာပူနိုင်ငံမှာကျက်စစ်တာအပြတ်တော့သွားတဲ့အချိန်မှာကျွန်တော်တို့လူနိုင်ပိုင်းတော်ပြန်ပြရပဲနဲ့ရက်တောင်ကြာပါတယ်အမေရိကန်နိုင်ငံမှာဒါအပြတ်တောက်သွားတဲ့အချိန်မှာနှစ်ပတ်ကြာပါတယ်ခင်ဗျကျွန်တော်တို့နိုင်ငံမှာဆက်စစ်တာအပြတ်တောက်မှုဖြစ်ပေါ်တဲ့အချိန်မှာရည်ရည်ရက်မဆိုတစ်ရက်အတွင်းမှာနိုင်ငံပိုင်းနဲ့နှစ်နာရီသုံးနာရီပဲပြန်ရတဲ့အောင်ကျွန်တော်ကြိုးပမ်းဆောင်ရွက်နိုင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့စင်ကာပူမှာတော့ဟိုကျွန်တော်လည်းမပြောတတ်ဘူးပေါ့လေဆိုတော့အမေရိကန်မှာတော့ကျွန်တော်တို့နေခဲ့တဲ့တက်တန်းတစ်ချောင်းမှာအဲခုနလိုသဘာဝဘေးအနေရဖြစ်တဲ့ဒီနှင်းမုန်တိုင်းနောက်ဒီမိုးချိုးမုန်တိုင်းနောက်ဒီတော်မီလောင်နဲ့ဒေတာတစ်ခွိုက်မှာတော့ဒါလူတွေအများပြားထောင်နဲ့သိထောင်တောင်းချီပြီးတော့ဒုက္ခရောက်ကြတယ်အဲ့လိုအချိန်ကြီးမျိုးမှာတော့ဒါမြို့ဝါပြက်သွားတာဟိုမြို့ဝါပြက်တဲ့အခါကျတော့လက်ရှိမီဒီယာကတော့အဲ့လိုဟိုချုပ်နေရာတွေမှာလည်းလနဲ့ချီပြီးပြက်တာမျိုးတွေရှိပါတယ်ဆိုတော့တာမန်အချိန်ကြီးမှာတော့နှစ်ပတ်မဟုတ်ပါဘူးကျွန်တော်တို့နှစ်နာရီလောက်တော့မှဟိုပြက်ဖို့ဆိုတာမျိုးကျွန်တော်တို့အင်မတန်ကိုကြုံခဲ့ပါတယ်ဆိုတော့ဟိုကျွန်တော်တို့ကိုယ်တိုင်လည်းဘယ်တော့မှလောက်ဟိုနှစ်နာရီကြာကြာမီးပြက်ခဲ့လဲဆိုတော့မမှတ်မိပါဘူးဆိုတော့အဓိကကျွန်တော်ပြောချင်တာကတော့အခုလိုဝင်ကြီးတူရဲ့အတွက်အချက်ပေါ့လေဒီဝင်ကြီးတူရဲ့အတွက်အချက်ဟာဘလောက်ထိအောင်ဟိုအမှန်အကန်ဒီပေါ်မှာအခြေခံပြီးတော့ဒီအခြေအနေမှန်နေလို့တုံးသက်ဖို့လူရဲလို့ထင်ပါလေဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုတက်စင်တုံးသက်ပြောအောင်ခင်ဗျအ
ခုပြောနေဆိုရင်ကြာအမှန်တကယ်ပြောလို့ရှိရင်ဒီကိစ္စကြီးကစစ်တော်မှာပြောမယ့်ကိစ္စစစ်တော်မှာ debate လုပ်မယ့်ကိစ္စဖြစ်ပါလေဆိုတော့ဝင်ကြီးတူရဲ့စကားတွေကိုလေစစ်တော်ကိုယ်စားလှယ်တွေကနေပြီးတော့ဒါကိုပြန်ပြီးတော့မေးခွန်းထုတ်ရမယ့်အခြေအနေပါ။အခုကကျွန်တော်တို့ကနေရာလွဲပြီးပြောနေရတဲ့အခြေအနေဖြစ်သွားတယ်။ဆိုတော့ပြောချင်တာကကျွန်တော်တို့55ရာခိုင်နှုန်းသောလူတွေကနေပြီးတော့ဒီလိုဟိုတော့အားလုံးကို55ရာခိုင်နှုန်းလူတွေကိုမျက်ကွယ်ပြုပြီးတော့ကျွန်တော်တို့ကအခွင့်အရေးစံစံတော့ဖြစ်နေတဲ့ကိစ္စကလည်းဒါလည်းမှားယွင်းတဲ့တိုးစုံမှုပါ။မှားယွင်းတဲ့တစ်ချက်မှုပါ။အမှန်ပြောလို့ရှိရင်ကျွန်တော်တို့ကတိုင်းပြည်ကြီးလုံးကကျွန်တော်တို့အခွင့်ပေးထားရပါတယ်။ကျွန်တော်တို့အရင်ဆုံးကလက်ထက်အရင်ဆုံးကအစိုးရလက်ထက်ဒီချက်ဆားလို့ရှိရင်ဒါကျွန်တော်ဒီဘက်အစိုးရလက်ထက်မှာကျွန်တော်အခွန်ပူပေးရပါတယ်ဒါအားလုံးသိပါတယ်ဆိုတော့ကျွန်တော်အခွန်တွေပေးထားတယ်ဒီအခွန်တွေကိုအစိုးရကိုယ်တိုင်ကဒါမင်းလက်ရှိလောက်ပါတယ်သူကဘယ်သက်ဆံကိုပတ်စံဘယ်လိုရှိပြီးဘယ်ကဏ္ဍတွေဘယ်ကဏ္ဍတွေမှာဘယ်လိုသုံးရလဲဆိုတာသူကစီစဉ်တွက်ချက်ရပါတယ်စီမံခန့်ခွဲရပါတယ်အဲ့လိုမလုပ်နိုင်မင်းနဲ့အဲ့လိုလုပ်တာကိုလည်းကုလင်းမြန်မာမျိုးရှိအောင်မထားပြပဲနဲ့နောက်တစ်ခုကအချို့နေရာတွေမှာမလို့အဖက်နဲ့ပို့တုံးတဲ့ကိစ္စတွေမှာလည်းလွှတ်တော်မှာလည်းပြန်ဆွေးနွေးခွင့်မရှိတဲ့လူတို့နဲ့မြန်မာမျိုးမရှိတဲ့အခြေအနေမှာဒီကိစ္စတွေအကုန်လုံးပြည်သူတွေရဲ့ခေါင်းပေါ်ပုံချပြီးတော့ပြည်သူချင်းညှိနှိုင်းပြီးတဲ့ကိစ္စကလည်းမဖြစ်တဲ့ကိစ္စပါတကယ်လို့ဆိုရင်ဒီကိစ္စဒီလိုဖြစ်လာတဲ့ဟာလွှတ်တော်ကိုယ်စားလှယ်တွေလက်ရှိရှိနေတဲ့လွှတ်တော်အမတ်တွေရဲ့တာဝန်ပါသူတို့ကဒီဆိုတာဒီလိုလုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးလွှတ်တော်က second balance လောက်ပါဒါပြည်သူတွေတာဝန်ပါပြည်သူတွေကနေရွေးချယ်ထားတဲ့ပြည်သူကိုယ်စားလှယ်လောက်မှာတာဝန်ပါဒီကိစ္စကိုပြည်သူ့ကိုယ်စားလှယ်ကလက်ွယ်ပြုပြီးတော့မသိရအောင်ဆောင်ပြီးကျွန်တော်တို့ပြည်သူတွေပေါ်မှာဒီကိစ္စပုံချတာကလည်းဒါကအစိုးရနဲ့စစ်တော်စာရင်မှာရှိနေတဲ့ဒါပွင့်လင်းမြေလောင်းမှုမရှိတဲ့ချက်ကန်တရက်စမရှိတာပိုပေါ်လင်းပါလေဒါကြောင့်မလို့ဒီကိစ္စကိုလွှတ်တော်ကိုယ်စားလှယ်ကကျွန်တော်တို့ရွေးချယ်ထားတဲ့လွှတ်တော်ကိုယ်စားလှယ်ကအလေးနဲ့ထားဒီကိစ္စကိုထုတ်ပြန်တယ်လို့ထင်ပါတယ်ဒါလိုမလုပ်လို့ရှင်တော့ကျွန်တော်တို့ပြည်သူတွေကြားထဲမှာအချင်းချင်းဆွေးဝေး꿰ပြီးတော့ပြည်ထောင်ရေးပူတည်လာတယ်လို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဒီရပိုင်းအတွင်းလေးမှာပဲပေါ့လေကျွန်တော်ရှင်ပြီးခဲ့တဲ့ရပိုင်းလေးအတွင်းမှာပဲဒေါက်တာထွန်းနိုင်ကနေပဲပေါ့လေဒီရုပ်မြင့်တန်ကြားတစ်ခုဒီတွေ့ဆုံမေးမြန်းခန်းအတွင်းမှာပေါ့ဆိုတော့အခုလိုမီတာကတွေဟိုဟိုတက်လဲရတဲ့ကိစ္စပေါ့လေဒါလူတွေကဟိုးတော့အတိုင်းဟိုအယိုးဆွဲနေတာပေါ့ဆိုတော့ socialist ခေတ်တုန်းကတော့ဟိုနိုင်ငံတော်ကပဲဟိုအကုန်ကြထန်ပြီးတော့လုပ်ပေးမယ်ဆိုတဲ့အနေထားနဲ့အယိုးဆွဲနေတာကြောင့်ပေါ့လေအခုလိုမျိုးဟိုတိုးကောက်တာနဲ့ပတ်သက်ပြီးတော့သူတို့တွေကသိပြီးတော့သဘောထားဟိုမကြည်လင်ဘူးဆိုတဲ့ပုံစံမျိုးပြောထားတာမျိုးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်ဆိုတဲ့အခါကျတော့ဒီလိုကိစ္စတွေဟာ Dilo Tawan Shida Wenji Day out and in a poly, if you need a pay you lower a kama, koya wins a mu jaw nale buha, but out he out a ye chi yellow temali sema don you then soon be a kama.
ใช่นะบ่าวจมารู้ดีอัยยะปาสู้อ่ะละเทมอ่ะมุนนี่อัญญาสู้อ่ะถ้าดีปาละติชั่นนี่ไม่เข้าใจอ๋อเลยไม่เข้าเพิ่นเนี่ยดีแบบก็อัยยะพะกะลาได้ปอเนาะโหปัญญาရှင်แลไม่เข้าซีบวายเลยโรงงานရှင်แลไม่เข้าปอเนาะอะถ้ามีปอเนาะจ้าปอจ้าๆๆลูမျိုးดิขึ้นลาได้อาการจ้ะတော့ตรุตตอๆเมียๆก็จีดูลูๆเนี่ยมันนี้ซะจ้าอ๋อတော့ ကျေကံလူသားစားနဲ့ဝေးတဲ့အခါကျတော့သူတို့ဆုံးဖြတ်ချက်တွေသူတို့ပြောဆိုချက်တွေဟာဟိုကဘာကျော်ဟာတာတွေတို့တစ်ခါပြန်ထည့်နေတာပေါ့နော်ခုနကခုနကဒုဝင်ကြီးပြောတဲ့ခုနကဖွင့်ကြတဲ့ဟာမျိုးလို့ပေါ့နော်အဲ့တော့ဟိုတမကတော့လေဒီနိုင်ငံတိုင်းမှာပေါ့နော်ဒီဝင်ကြီးတွေကိုခန့်နေနေရမှာပေါ့နော်တခြားနိုင်ငံတွေမှာဘယ်လိုခန့်လဲဆိုတော့ကျွန်တော်တို့ကပြန်ပြီးတော့သိတာသိချင်တယ်ပေါ့နော်ဘယ်
ဆိုတော့အခုလိုမျိုးပေါ်လေဒီမီတာကတိုးကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တချို့တွေကလည်းမကြကြဘူးတချို့တွေကလည်းပဲကုနာလိုပေါ်ဒီအစိုးရဘက်ကဝန်ဆောင်မှုအပြည့်အဝလိုချင်ပါတယ်ဒါပေမဲ့လည်းပဲတချို့တွေကြတော့လည်းမီတာကကောက်တဲ့နေရာမှာဘလို့ပုံစံမျိုးနဲ့ကောက်လဲဆိုတာကိုအကြံပေးတဲ့သူတွေလည်းရှိပါတယ်ဒီကြံပေးမျိုးကဥကျော်လင်းပေးဖို့ထားတဲ့အတန်ဖိုင်ကိုဖွင့်ပြပါရစေခင်ဗျာကျေ
ကျွန်တော်တို့ရဲ့အရာရာတိုင်းတော့တက်ပုံတက်နေကြတော့မှားရင်းနေပါတယ်အမှန်ကတော့ရင်းစိုးအဆက်ဆက်ကလေးကတနည်းကိုဆေးရာတိုင်းနှုံးတော့ပုံမှန်တက်လာခဲ့ရမယ်ဆိုရင်အခုကောက်တဲ့နှုံးနဲ့မနေရရှိမှာဖြစ်တဲ့ပြင်ပြည်သူလူထုပေါ်လဲဝင်တော့ဘုံမဖြစ်ပွားနိုင်ပါဘူးအစိုးရကလည်းစိုက်ထုတ်ကြကန်စရာမရှိလို့ယခုတည်းရက်စိတ်ခန္ဓာမှာပုံပြီးရင်းနှီးနှုံးနှံနိုင်ခဲ့မှာပါရှေ့တကြသားကို င်းကျင်နေဆိုရင်ယခုတက်ယူနှုံးကိုပဲယခုဒီချိန်မှာ50ရာခိုင်နှုန်းတက်ပြီ2020ရွေးကောက်ပွဲအပြီးမှာ50ရာခိုင်နှုန်းတက်ရင်တိတ်မတိတာတဲ့အပြောင်းလဲဖြစ်သွားနိုင်မှာပါရှေ့လျှောက်ပြီးလဲတစ်နှစ်ကို10ရာခိုင်နှုန်းနဲ့သာမတိမတာတိုးပြီးကောက်တင်ပါလေဗျာ
ဒါကတော့မီတာကားတွေကိုဟိုဘယ်လိုမျိုးတိုးပြီးတော့ကောက်မယ်ဆိုလို့ရှိရင်အားလုံးအတွက်အဆင်ပြေနိုင်မလဲဆိုတဲ့နီးလန်တလန်ကိုအကြံပေးတာပါဆိုတော့ဒါဟိုတုန်းကဆိုရင်လည်းပဲဟိုဒွန်ဆန်းစုကြည်ကပြောပြပါတယ်ဒါအခုလိုမျိုးဒီမီတာကားတွေတိုးကောက်မယ်ကိစ္စတွေပါတွေကလူတို့နဲ့တဘောသားကိုရယူတင်တယ်လူတို့နဲ့တိုင်ပင်ဆွေးနွေးပြီးတော့မှဒါလုတ်တင်တယ်ဆိုတာမျိုးပေါ့လေဆိုတော့ဟိုအာနာရှင်ဆန်ဆန်ပေါ့ကိုလို့ချင်တယ်လို့လုတ်လို့မရဘူးဆိုပြီးတော့ဟိုတုန်းကဒီ2013လောက်တုန်းကတော့ပြောခဲ့ပူးပါတယ်ဒါပေမဲ့လည်းအခုကြတော့ဒီလက်စစ်နဲ့စွိုင်းရင်ဝင်ကြီးဌာနရဲ့ကြီးညာချက်မှာတော့ဒါသက်ဆိုင်ရာအဖွဲ့အစည်းတွေအတိုင်းအဝိုင်းနေနေညှိနှိုင်းဆွေးနွေးပြီးတော့လုပ်တယ်ဆိုတာမျိုးအဲကြီးညာထားပါတယ်ဒါပေမဲ့လည်းပဲတော်တော်များများရှိရအတန်ထွက်လာတာကတော့ဒါဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှဟိုညှိနှိုင်းတိုင်ပင်တာမျိုးမသိရဘူးဆိုပြီးတော့လည်းပြောပါတယ်ဆိုတော့ကိုသက်စင်ဆိုတော့ဒီလိုပေါ့လေဒီအစိုးရအနေနဲ့အခုလိုပုံစံမျိုးဆောင်ရွက်သွားတာနဲ့ပတ်သက်ပြီးတော့ပေါ့လေဒီဘလူးလူးနဲ့ညှိနှိုင်းပြီးတော့ဆက်ဆက်ပြီးတော့လုပ်ဖို့ကိစ္စဟာဘယ်လောက်ထိအောင်ရည်ကြီးရလို့ထင်ပါလဲကိုသက်စင်ဖြည့်ပြပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အဓိကအချင်းလူတို့နဲ့ပတ်သက်တဲ့လူတို့နဲ့အဓိကပတ်သက်တဲ့ရှက်စစ်မိကိစ္စပေါ့နော်ဒါဒုတိယလုံးနဲ့ဒီလူတွေလုံးနဲ့ပတ်သက်တဲ့ကိစ္စလူကိစ္စမျိုးမှာဒါရိုက်ပတ်သက်တဲ့လူတို့အဓိကဥစ္စာလုံးမှာပါအဓိကအချင်းတော့အကြောင်းကြားနဲ့အသိပေးရမယ်ပြီးရင်လူတို့ရဲ့သဘောထားအမြင်ကိုပြန်ပြီးခေါ်ယူသွားမှာပါအဲ့လိုမျိုးပဲနဲ့ဒီနေ့ရန်ကုန်ဒေသကြီးအစိုးရဝန်ကြီးချုပ်သူမင်းလေးပြောဆိုမျိုးပေါ့ဒါသူတို့လုပ်ငန်းရှင်ကြီးတွေကနေပြီးတော့သူတို့တွေပြောတယ်ဆက်စစ်ကြီးတက်တဲ့ခါကျတော့သူတို့တွေကနေပြီးတော့ဆက်စစ်ကြီးဒီပေါ်နေနေဝယ်ထားရတယ်ဟိုလေမိစက်ကြီးဝယ်ရတယ်ပြီးတော့စောင်းစားကြီးဝယ်ရတယ်လောမောင်ကြီ
းဟုတ်ကဲ့အချင်းချင်းပြောပြပါအဲ့
ဒီကကုန်ကြစိတ်ကဟုတ်အဲ့လိုမျိုးပြောတဲ့ဟာကိုအဲ့ဒီခုရဲကိုကြည့်ပြီးတော့ဒီလုံလရှင်တို့အမဲစုရဲ့သဘောထားကိုကြည့်ပြီးတော့ဒီလိုမျိုးပြန်ပြင်ကြောင်းလဲဆိုတာဟာဒါမဖြစ်တဲ့ကိစ္စပါအမှန်တော့ကြည့်ရမှာပြည်သူလူထုအများစုရဲ့အဲသဘောထားကိုကြည့်ရမှာအဲ့ဒီပြည်သူလူထုအများစုကလည်းတင်းကျောက်ထားတဲ့ရွေးကောက်ခံကုသလေတွေနဲ့အမဲဆုံးအဆင့်တော့စွတ်တော်လေးမှာဆွေးနွေးပြီးတော့မှသာပြင်ဒီကိစ္စကိုလုပ်ပြင်ပါလေအဲ့လိုမဟုတ်ခင်းနဲ့ကိုယ့်သဘောနဲ့ကိုဟိုနိုင်ငံအတိုင်းဝန်လုံလတ်ချက်တို့နဲ့သဘောတူညီမှုယူပြီးတော့ပြည်သူ့ကိုအတိမပြည့်ရတုတ်တဲ့ဟာတော့ဒါအာဏာရှင်စနစ်ပဲလို့ပြောမှာအာဏာရှင်စနစ်ပဲပြောမှာပါဟုတ
်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုသက်စီကျေးဇူးပါခင်ဗျာကျွန်တော်တို့တရက်လေးလိုင်းဆွေးနွေးပွဲအချိန်ပြည့်သွားပြီမို့အစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြရစီခင်ဗျာပါဝင်ခဲ့တဲ့ဒီအားလုံးကိုကျေးဇူးထူးတင်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါလေရှင် VOA ကဒါရိုက်လေးလိုင်းဆွေးနွေးခန်းတွေကိုအင်္ဂါနဲ့စနေညတိုင်းတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါလေရှင်အခုတော့ VOA Mobile App Download အကြောင်းပြောပြပေးပါစီရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese App ကို Download လုပ်ရယူနိုင်ပါတယ်Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese App ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်ကျမတို့ VOA ရဲ့ Radio Video နဲ့သတင်းစာသားတွေကို Mobile Phone တွေကနေအချိန်မရွေးအလွယ်တကူရနိုင်မဲ့ VOA Mobile App ကို Download ချထားပြီးသူတွေဒါမှမဟုတ် Download ချဖို့အခက်အခဲဖြစ်နေသူတွေအနေနဲ့ဒီကနေ့ Junction Square Shopping Mall မှာလာရောက်ပြီးတော့ Download ချရင် VOA ရဲ့အမှတ်တရအထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ကြပါလိမ့်ရှင်တနင်္ဂနွေနေ့နေ့လယ်တနာရီကနေ၄နာရီအထိဂီတဖျော်ဖြေပွဲကိုနားဆင်ကြည့်ရှုရင် VOA ရဲ့လက်ဆောင်တွေကိုထုတ်ယူနိုင်တာပါ Mobile App ထည့်ဖို့အခက်အခဲဖြစ်နေရင်လည်းကုညီထည့်သွင်းပေးဖို့အစီအစဉ်ပေးထားပါဆိုတာပြောပြရင် VOA ရဲ့အမှတ်တရလက်ဆောင်လေးတွေလာယူလှည့်ကြဖို့ဖိတ်ခေါ်ပါတယ်ရှင်။ကျမတို့ VOA American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ16 kHz 10835လိုင်းဒိုမီတာ19 kHz 15113လိုင်းဒိုမီတာ41 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VOA Internet ဆာမျက်နှာကနေနားဆင်ခြင်းရင်လဲ website လိပ်စာက burmese.voanews.com ဖြစ်ပြီး Facebook လိပ်စာကတော့ VOA Burmese News ဖြစ်ပါလေရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာရှောင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်နှင်းမြောက်နှစ်နိုင်ငံဆင့်မဲ့ဆောင်ကိုဒီကနေ့တွားရောက်မှာဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေထံကိုလည်းတွားရောက်မဲ့သူ့ရဲ့အစီအစဉ်တွေကိုတနင်္ဂနွေနေ့အစောပိုင်းမှာပြောဆိုလိုက်ပါတယ်။နေဆက်မှာသူနဲ့တွေ့ပြီးလင်းဆွဲနှုတ်ဆက်ဖို့မြောက်ကိုရီးယားကောင်းဆောင်ကင်ချုံအုံကို Twitter လူမှုကွန်ရက်ကနေစနေနေ့ကဖိတ်ကြားခဲ့တာနဲ့ပတ်သက်လို့တော့သမ္မတထရန့်ကညှိနှွန်ပြောဆိုသွားတာမရှိပါဘူး။ဒီကနေ့တနင်္ဂနွေနေ့မနက်မှာတော့သမ္မတထရန့်ကတောင်ကိုရီးယားစီးပွားရေးကောင်းဆောင်တွေကိုမိန့်ခွန်းပြောပါမယ်။အဲ့ဒီနောက်မှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့သမ္မတအင်ဒိုမှာတွေ့ဆုံဖို့လည်းရှိနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့တွေ့ဆုံပြီးတဲ့နောက်အမေရိကန်ကတရုတ်နိုင်ငံအပေါ်ကုန်သွယ်ကူညီနောက်ထပ်တိုးမြှင့်ကောက်ခံသွားမယ့်ကိစ္စကိုအခုလောလောဆယ်မှာရပ်ဆိုင်ပြီးနှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးမှုတွေဆက်လုပ်သွားဖို့သဘောတူခဲ့ကြတယ်လို့သမ္မတထရန့်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့တရုတ်နိုင်ငံအပေါ်မှာသွင်းကုန်ကူညီတိုးမြှင့်ကောက်ခံသွားမယ့်ကိစ္စတွေကိုတော့အခုလောလောဆယ်မှာရုပ်သိမ်းသွားမှာမဟုတ်ဘူးလို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ကချင်းပြည်နယ်တွင်ကဒေသတွေမှာမြန်မာဆွေရဘက်ကအင်တာနက်ဖြတ်တောက်ထားတာကိုအများဆုံးပြန်ပြီးဖွင့်ပေးဖို့အမေရိကန်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတွေတက်ရောက်ခန်းဆားနေရတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းအင်တာနက်ဖြတ်တောက်ထားတဲ့အပေါ်အမေရိကန်ကအထူးပဲစိုးရိမ်ကြောင်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးဌာနပြောခွင့်ရကကြေညာချက်ထုတ်ပြောဆိုတာဖြစ်ပါတယ်။ရခိုင်နဲ့ချင်းပြည်နယ်တို့မှာဒေသတချို့မှာအင်တာနက်တွေဖြတ်တောက်ထားတာကြောင့်လူရေတသန်းလောက်အင်တာနက်အသုံးပြုဆက်သွယ်မှုတွေပြတ်တောက်သွားစီတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ဇွန်လ30ရက်တနင်္ဂနွေနေ့မနေ့ကဗီအိုကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်ရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့တိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.